Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2015ခုနှစ်မေလ22ရက်တောက်ကြနေနနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့49တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုရရန်နိုင်နဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါစီးရီးယားနဲ့အီရတ်အကြားနေဆက်ဖြတ်နေရကို IS အဖွဲ့ကသိမ်းလိုက်ပါပြီတူနီရှားကိုနေတူအဖွဲ့ဝင်မဟုတ်တဲ့အဓိကမဟာမိတ်ဖြစ်အမေရိကန်ကတတ်မှတ်လိုက်ပါတယ်အစိုးရဝါဒီတွေဟာရွှေပြောင်းဝင်သူတွေနဲ့ရောပြီးညီတဲ့ပင်လယ်ကိုဖျက်ဝင်ပွဲရှိတယ်လို့နေတူအဖွဲ့ကသတိပေးပါတယ်ဒီသတင်းတွေအပေါ်တွင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါပါခင်ဗျာ
ကောင်းပါပြီရှင်မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ဒုနိုင်ငံသားရေးဝန်ကြီးဘလင်ကင်နဲ့မနေ့ကမြန်မာထိပ်တန်းကောင်းဆောင်တွေတွေ့ဆုံပွဲမှာအဓိကဘာတွေဆွေးနွေးခဲ့ကြပါသလဲ
He met with the Burmese president, the foreign minister, the parliamentary speaker and the commander in chief. In all of those meetings he expressed our
American နိုင်ငံသားဌာနပြောခွင့်ရအမျိုးသမီးပါတင်းအစီအစဉ်အပြီးမှာအပြည့်အစုံနားဆင်ရမှာပါရှင်ဒါအပြင်ထိုင်းနိုင်ငံမှာလူမှောင်ခိုးကူးသူပေါင်း80ကျော်ကိုဖမ်းဆီးနိုင်ခဲ့တဲ့တင်းလှော်ကိုလည်းပြောပြမှာပါအပတ်စဉ်ခဏတွေထဲမှာတော့ကလေးတွေရဲ့ဉာဏ်ရည်နောက်ကျမှုကာကွယ်ရေးအကြောင်းပြောပြထားတဲ့ကျမ်းမာရေးခဏကိုလည်းထုံးလွှင့်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့ကပြောပြပါအောင်ရှင
်။ Syria ဆွေရထိန်းချုပ်ထားတဲ့အထက်မှာနောက်ဆုံးကြံနေသေးတဲ့ Syria နဲ့ Iraq အကြားကနဇက်ဂိတ်ကို Islam စစ်သွေးကြော IS အဖွဲ့ကသိမ်းလိုက်ပြီလို့လေလာစောင့်ကြည့်သူတွေကပြောပါတယ်။ Al-Tanf နဇက်ဂိတ်ကနေ Syria ဆွေရတပ်တွေထွက်ပြေးသွားပြီး IS တွေကစခန်းကိုသိမ်းလိုက်ပြီလို့ပြည်ထောင်ချေဆိုင် Syria လူခွင့်ရေးအခြေအနေစောင့်ကြည့်လာလေလာရေးအဖွဲ့ကပြောတာပါ။ပါမိုင်ရာရှီအောင်မျိုးကိုသိမ်းပိုက်ပြီးတဲ့နောက် IS တွေဟာစီးရီးယားနိုင်ငံထောက်ဝက်လောက်ကိုသိမ်းပိုက်ထားပြီလို့လေလာဆောင်ကြည့်သူတွေကပြောပါတယ်။အခုဆိုရင်ပါမိုင်ရာမျိုးက2000လောက်သက်တမ်းရှိပြီးအစားပြန်ထိုးလို့မရတဲ့ရှီအောင်ပစ္စည်းတွေဖျက်ဆီးခံရမယ့် Android နဲ့ကြုံနေရပါပြီ။ကုလသမဂ္ဂပညာရေးသိပ္ပံနေရင်ကျေးမှုအဖွဲ့ UNESCO ကပါမိုင်ရာကိုကမ္ဘာရှီအောင်မွေနေ့နေရာတစ်ခုအဖြစ်သတ်မှတ်ထားတာပါ။အဲဒီနေရာဟာလူရင်ကျေးမှုမွေးဖွားရနေရာဖြစ်တယ်လို့ UNESCO အကြီးအကဲ Arina Bogova ကပြောပါတယ်။ရှီဟောင်းပစ္စည်းတွေကို IS အဖွဲ့ကဖျက်ဆီးလိုက်မယ်ဆိုရင်တော့လူသားမျိုးနွယ်အတွက်အကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်လိမ့်မယ်လို့ Miss Bogova ကပြောပါတယ်။ရုပ်တုတွေနဲ့ရှီဟောင်းပစ္စည်းတွေကိုဖျားသခင်ကိုထိခိုက်စော်ကားတဲ့အရာတွေဖြစ် IS အစွန်းရောက်တွေကသတ်မှတ်တာပါ။ဒီနေ့အစောပိုင်းတော့က Nimrud နဲ့ Mosul မျိုးတွေကတံပိုးမဖြတ်နိုင်တဲ့သမိုင်းဝင်ရှီဟောင်းလက်ရာတွေကို IS တွေဖျက်ဆီးပစ်ခဲ့ပါတယ
်။ Ukraine ပြည်ပခါမှာပါဝင်တဲ့နှစ်ဖက်စလုံးဟာအပြစ်ရဲ့စိတ်ရဲ့သဘောတူညီချက်မှာပါတဲ့အချက်တွေကိုချိုးဖောက်ခဲ့ကြတယ်လို့ယောဘသမကလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုအဖွဲ့ OSCE ကကြာသပတေးနေ့မှာပြောလိုက်ပါတယ်ဒီပဋိပက္ခမှာပါဝင်ပတ်သက်နေသူတွေဟာဆက်ပြီးတော့တိုက်နေကြသလိုရုပ်သိမ်းရမယ့်လက်နက်တွေကိုလည်းမရုပ်သိမ်းပဲအသုံးပြုနေတုံးပဲလို့ OSCE အဖွဲ့ရဲ့ယူကရိန်းနိုင်ငံဆိုင်ရာအထူးဆောင်ကြည့်ရေးမစ်ရှင်ကဒုတိယအကြီးအကဲ Alexander Hart ကကြာသပတေးနေ့မှာပြောလိုက်တာပါ Donbas ဒေသဟာတည်ငြိမ်မှုမရှိသေးသလိုဘလို့မှခံမှန်းတွက်ဆလို့မရနိုင်တဲ့အနေအထားမှာဆက်ပြီးရှိနေတုံးပဲဖြစ်တယ်လို့ Mr. Hart ကပြောပါတယ်ပြည်ကဖြစ်နေတဲ့ဇုံအတွဲတိုးတက်ဖြစ်ထမှုအခြေအနေတွေကို SMM အဖွဲ့ကအပတ်စဉ်သတင်းထုတ်ပြန်နေတာလည်းဖြစ်ပါတယ်။ရုရှားနိုင်ငံဟာဒေသတွေမှာရှိတဲ့ခွဲထွက်ရေးသမားတွေကိုလက်နက်တွေနဲ့တိုက်ရအကူအညီတွေပေးပြီးယူကရိန်းနိုင်ငံအရှေ့ပိုင်းမှာပဋိပက္ခတွေဖြစ်အောင်လုပ်နေတယ်လို့အမေရိကန်နဲ့ဥရောပသမဂ္ဂတို့ဘက်ကတော့ဆွဆွဲလိုက်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဘရက်အိုဘားမားကတူရကီနိုင်ငံကိုမြောက်အတ္တလန္တိတ်စာချုပ်နေတူဖွဲ့ဝင်မဟုတ်တဲ့အဓိကမဟာမိတ်နိုင်ငံတစ်ခုဖြစ်သတ်မှတ်ကြောင်းကြာသပတေးနေ့မှာကြေညာလိုက်ပါတယ်။2011ခုနှစ်အာရဗ်နွေဦးလူမှုအုံကြောင်းမှုဖြစ်ပြီးတဲ့နောက်တူရကီမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်လာတာကိုသမ္မတကကြီးကြီးပြောဆိုပါတယ်။မြောက်အာဖရိကဒေသကတူရကီနိုင်ငံဟာအမေရိကန်ရဲ့ဒီလိုမျိုးမဟာမိတ်အစ်စ်သတ်မှတ်ခံရတဲ့16ခုမြောက်နိုင်ငံပါ။ဒီသတ်မှတ်ချက်အရနှစ်နိုင်ငံအကြားကာကွယ်ရေးဆိုင်ရာအပြန်အလှန်သဘောတူညီချက်တည်းရမရှိဘဲစစ်ရေးနဲ့ဗန်ဒါငွေကြေးပိုင်းဆက်ဆံရေးတွေခိုင်မာအားကောင်းအောင်လုပ်ဖို့ဖြစ်ပါတယ်။ဥရောပအခြေစိုက်နေတူအဖွဲ့ရဲ့အပြင်ဘက်ကနိုင်ငံတွေနဲ့ဒီလိုမဟာမိတ်ဆက်ဆံရေးမျိုးကို1989ခုနှစ်ကတည်းကအမေရိကန်ပြည်ထောင်စုကသတ်မှတ်လုပ်ဆောင်လာတာပါ။မစ္စတာအိုဘားမားဟာတူနီရှားသမ္မတဘိုင်ဂျီခါဟစ် SFC နဲ့သမ္မတအင်ပြူတော်မှာတွေ့ဆုံပါတယ်။ဒီမိုကရေစီကိုဦးတည်တဲ့တူနီရှားနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲပေါ်သူကျင့်နှံ့မိတဲ့အကြောင်းမစ္စတာအိုဘားမားကပြောပါတယ်။တူနီရှားနိုင်ငံရဲ့လွတ်လပ်ရေးတပ်တန်းနှစ်ပေါင်း60အတွင်းမစ္စတာ SFC ဟာဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ခံရတဲ့ပထမဆုံးခေါင်းဆောင်ဖြစ်ပါတယ
်။ယမန်နိုင်ငံမှာဟူသီသဘုံတွေနဲ့ဖြစ်နေတဲ့ပြည်ပခအတွင်းနိုင်ငံတွင်းမှာအိုးရင်ဆွန့်ခွာထွက်ပြေးနေကြတဲ့ယမန်နိုင်ငံသားရာပေါင်းများစွာအတွက်လူသားချင်းစာနာတဲ့အကူအညီတွေကိုကုလသမဂ္ဂဒုက္ခသည်အေဂျင်စီကကြာသပတေးနေ့မှာပေးပို့ခဲ့ပါတယ်။ တနင်္ဂနွေနေ့အထိအပြည့်ရက်ဖို့သဘောတူထားတာကိုအခွင့်ကောင်းယူပြီးတော့စာနာမျိုးမြောက်ပိုင်းကအကြောင်းတစ်ခုမှခိုးလုံနေကြတဲ့ယမန်မိသားစုတွေကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကကယ်ဆယ်ရေးထောက်ပံ့ပစ္စည်းတွေပေးပို့ခဲ့တာဖြစ်ပါတယ်။ဇော်ဒီဦးဆောင်တဲ့ညွန်မောင်းတပ်တွေကမတ်လ25ရက်နေ့ကစပြီးတော့သဘုံတွေထိန်းချုပ်ထားတဲ့ယမန်နိုင်ငံရဲ့မြို့တော်စာနာကိုဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံအတော်များများဟာသူတို့ရဲ့အိုးအိမ်တွေကိုစွန့်ပြီးတော့ထွက်ပြေးနေကြတာပါ။ကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့အဆိုအရတော့နှစ်လကြာဖြစ်နေတဲ့ဒီပဋိပက္ခကြောင့်ခမန်းကြီးလူပေါင်း9သိန်းခွဲလောက်အိုးအိမ်စွန့်ခွာထွက်ပြေးနေကြပြီးတော့1400လောက်သေဆုံးနေပြီဖြစ်ပါတယ်ခင်ဗျာ
။ UAB ကတည်းကမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 618နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1905ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့တောက်ကြနေမနေ့ဖက်တတိယကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးအန်သိုနီဘလင်ကန်ဟာကြာသပတေးနေ့ကသမ္မတဦးသိန်းစီနဲ့တွေ့ဆုံပြီးဆွေးနွေးတဲ့အထက်မှာလက်ရှိနိုင်ငံတကာမှာကြေးရိုက်နေတဲ့အလေးစီးပြည်ဒုက္ခသည်တွေအရေးလည်းပါဝင်တယ်လို့ပြန်ကြားရေးဝန်ကြီးဦးရထွက်ကပြောပါတယ်။ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေအများဆုံးပေးဖို့ကိစ္စအတူဝန်ကြီးဘလင်ကန်ကဆွေးနွေးတယ်လို့သမ္မတဦးသိန်းစီကလည်းသူတို့ကိုမြန်မာနိုင်ငံသားဟုတ်မဟုတ်စစ်စစ်အတူပြုရေးကိစ္စမြန်မာနိုင်ငံသားတွေကိုအကောက်အကွယ်ပေးဖို့နဲ့ကူညီဖို့မြန်မာအစိုးရအနေနဲ့အခိုင်အမာတန်တိတန်ချထားတာစတာတွေကိုအပြန်အလှန်ဆွေးနွေးတယ်လို့ဦးရထွက်ကပြောပါတယ်။ရှိတဲ့ဘက်တွေတိုင်းနိုင်ငံမှာကျင်းပမဲ့လေစီးပြေဒုက္ခသည်တွေအရေးဆွေးနွေးပွဲမှာမြန်မာနိုင်ငံကကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဆီလွတ်ဖို့စီစဉ်နေပြီးဦးဆောင်မဲ့သူကတော့သက်ဆိုင်ရာနိုင်ငံနဲ့ဆွေးနွေးတော့မှာဖြစ်တဲ့အကြောင်းလဲဝန်ကြီးဦးရထွက်ကပြောပါတယ်ဒီတော့တွင်ကပ်ပလီပင်လယ်ပြင်ထဲမှာဒုက္ခသည်တွေပါလာတဲ့လှေတွေရှိမရှိရှာဖွေပြီးတော့ကယ်ဆယ်သွားမယ်အကြောင်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးကကြာသပတေးနေ့မှာပဲပြောပါတယ
်ဆွေးရောက်တွေဟာဥရောပသမဂ္ဂနိုင်ငံတွေကိုရောက်ဖို့လူမောင်းခိုကူးသူတွေရဲ့ဆက်လီထဲမှာလိုက်ပြီးမြေထဲပင်လယ်ကိုဖျက်ကောင်းဖျက်နိုင်တယ်လို့နေတိုးတပ်ဖွဲ့ကပြောလိုက်ပါတယ်ရာဇဝတ်ဂိုင်းတွေနဲ့ဆွေးရောက်အဖွဲ့တွေရဲ့အဖွဲ့ဝင်တွေဟာအရှေ့အလယ်ပိုင်းနဲ့အာဖရိကတိုက်မြောက်ပိုင်းဒေသတွေမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့စည်ရဲမွဲတင်မှုကနေလွတ်မြောက်ဖို့ကြိုးစားနေကြတဲ့တရားဝင်ဒုက္ခသည်တွေကြားထဲမှာပါလာနိုင်တယ်လို့တန်တရားရှိကြောင်းနေတိုးတပ်ဖွဲ့ရဲ့တပ်မှုအမေရိကန်လေးတဲ့ဗိုလ်ချုပ်ဖိလစ်ဘရစ်လော့ဖ်ကပြောပါတယ်လီဗျားနိုင်ငံကလူမောင်းခိုးကူးတဲ့ဂိုင်းတွေကိုပြင်မှတ်ထားတဲ့ရေချောင်းစစ်စင်ရေးကိုဥရောပသမဂ္ဂကတင်းလာနေမှာအတည်ပြုလိုက်ပါတယ်ရွှေပြောင်းအခြေချနေထိုင်သူတွေကိုအများဆုံးလက်ခံထားတဲ့အီတလီနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးပေါလိုဂျန်တီလိုနီကနေတိုးတပ်ဖွဲ့အနေနဲ့မြေထဲပင်လယ်ဒေသမှာလက်ရှိရှိနေတဲ့အကြမ်းဖက်သမားတိုက်ဖျက်ရေးစစ်စင်ရေးကိုမောမှန်ပြီးဥရောပသမဂ္ဂရဲ့စစ်စင်ရေးတွေကိုအထောက်အကူပြုနိုင်တယ်လို့အကြံပြုလိုက်ပါတယ်အခုနှစ်တစ်နှစ်ထဲမှာပဲမြေတဲပင်လယ်ကိုဖျက်ပြီးဥရောပကိုဝင်လာတဲ့ရွှေပြောင်းအခြေချနေထိုင်သူအရေအတွက်ဟာ 9,000 ကျော်ရှိပြီးတော့အိတဲက 3,000 ကျော်ဟာအီတလီနိုင်ငံကနေဖျက်ပြီးဝင်ကြတာဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကပြောပါတယ်အဲ့လိုမြေတဲပင်လယ်ကိုလေတွေနဲ့ဖျက်ကျော်စင်မှာ 1,900 ကျော်ထက်မနည်းလဲရင်းနှစ်သိဆုံးခဲ့ကြပါတယ်ခင်ဗျာ
တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကဆောက်လုပ်ရေးတွေလုပ်နေတဲ့သူတို့ပိုင်တယ်လို့ကြေညာထားတဲ့အငင်းပွားရေပြင်ပေါ်ကနေကင်းထောက်စောင့်ကြည့်ရေးလေးရင်လှည့်လည်ပြန်တန်းတော်ကိုရိုက်ယူထားတဲ့ဗီဒီယိုကိုအမေရိကန်ရေတပ်ကကြာသပတေးနေ့မှာထုတ်ပြန်ပါတယ်။ကျောက်ဆောင်ကျောက်တန်းတွေကိုဆက်ပြီးတော့တိုးချဲ့ဆောက်လုပ်နေပြီးလေစိတ်အခြေခံအဆောက်အုံတွေနဲ့အတူလူလုံကျွန်းတွေအဖြစ်တည်ဆောက်နေတာကိုအမေရိကန်လေတပ်ရဲ့ P8A Poseidon ကင်းထောက်လေယာဉ်ပေါ်ကနေပြီးတော့မှတ်တမ်းတင်ရိုက်ယူထားတာပါ။ဗိုလ်ဒူးနေကကင်းထောက်လေယာဉ်လှည့်လည်ပြန်တန်းချိန်တွင်အဲ့ဒီဒေသကနေပြီးတော့ပြန်ထွက်ခွာသွားဖို့တရုတ်ရေတပ်ကအကြေများစွာသတိပေးပါတယ်။အမေရိကန်ကင်းထောက်လေယာဉ်ပေါ်ပါတပ်ဖွဲ့ဝင်တွေကပိုဆိုင်ဒွန်လေယာဉ်ဟာနိုင်ငံတကာဥပဒေနဲ့အညီတရားဝင်စစ်ဖက်လုပ်ငန်းကိုလုဆောင်နေတာဖြစ်တယ်လို့တရုတ်တာဝန်ရှိသူတွေကိုတွန့်ပြန်ပါတယ်။တောင်တရုတ်ပင်လယ်ထဲမှာသူတို့တိစောက်ထားတဲ့လူလုံချင်းတွေပတ်ပတ်လည်ကဝေဟင်နဲ့ရေပြင်ဒေသကိုစောင့်ကြကြည့်ရှုခွင့်ရှိတယ်လို့ဆိုပြီးသူတို့လိုရတဲ့ပတ်သက်လို့တရုတ်ကစာသပတေးနေ့မှာကာကွယ်ပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဘယ်လ်တီမိုးမြို့မှာရဲတပ်ဖွဲ့ကထိန်းသိမ်းထားခြင်းအတွင်လူမဲလူငယ်တအူးသေဆုံးသွားတဲ့ဖြစ်ရပ်အတွက်ဆွဆွဲခံထားရတဲ့ရဲတပ်ဖွဲ့ဝင်6ဦးကိုပြစ်မှုအရဆွဲချက်တင်ဖို့ Grand Jury ကလက်ခံလိုက်ပြီးလို့ပြည်နယ်ရှင်းနေချုပ်ကပြောပါတယ်။လူမဲလူငယ်ဖရက်ဒီဂရေးဟာအပီလာအတွင်းရဲတွေကဖမ်းဆီးချိန်မှာထိခိုက်ဒဏ်ရာရပြီးတဲ့နောက်အဖမ်းခံထားရခြင်းအတွင်းမှာပဲတည်ဆုံသွားတာပါအဲ့ဒီဖြစ်ရမှာတာဝန်ရှိတယ်လို့ဆွဆွဲခံထားရတဲ့ဘော်ဒီမိုးမျိုးရဲတပ်ဖွဲ့ဝင်6ဦးကိုတရားဝင်ဆွဲချက်တင်ဖို့အကြောင်းချက်ကို Grand Jury အဖွဲ့ကတွေ့ထားဖို့ရှိတယ်လို့ပြည်နယ်ရှင်းနေချုပ် Marilyn Mosby ကပြောပါတယ်ရဲတပ်ဖွဲ့ဝင်6ဦးစလုံးအပေါ်ဆွဲချက်အမျိုးမျိုးကို Grand Jury အဖွဲ့ကစဉ်းစားခဲ့ပြီးဂရေးကိုဖမ်းပြီးတဲ့နောက်တင်ခေါ်သွားတဲ့ကားကိုမောင်းတဲ့သူ Kesaw Goodson ကိုတော့ အပြင်းထန်ဆုံးဖြစ်တဲ့ second degree လူသတ်မှုနဲ့ဆွဲချက်တင်ဖို့ grand jury အဖွဲ့ကဆုံးဖြတ်တယ်လို့ကြာသပတေးနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြည်내ရှိနေကျ Mosby ကပြောသွားပါတယ်။ Gray ဟာ Ebola စနစ်ရနေ့ကအဖမ်းခံရပြီးတဲ့နောက်သတင်းတစ်ပတ်အကြာမှာပဲကြောရိုးဒဏ်ရာနဲ့သေဆုံးသွားတာပါ။အမေရိကန်အစိုးရကထောက်ပံ့ပြုထားတဲ့နိုင်ငံတကာသတင်းမီဒီယာဆိုင်ရာအရပ်အဖွဲ့အစည်းကိုပြည်ပြင်ပြောင်းလဲရေးဥပဒေမူကြမ်းတရက်ကိုအမေရိကန်အောက်လွှတ်တော်နိုင်ငံရေးရာကော်မတီမှကြာသပတေးနေ့ကဆက်ပြီးဆွေးနွေးပါတယ်။ရုရှားလိုမျိုးနိုင်ငံတွေအစ္စလာမ်အစိုးရ IS လိုအဖွဲ့အစည်းတွေရဲ့အစင်းမြင့်ရှုပ်ထွေးတဲ့ဝါရဖြန့်ချီချက်တွေကိုပိုပြီးတိတိယောက်ယောက်တံပြန်နိုင်ဖို့ဖြစ်တယ်လို့လွှတ်တော်အမတ်တွေကဆိုထားတဲ့ဥပဒေမူကြမ်းကိုဆွေးနွေးကြတာပါ။ဥပဒေမူကြမ်းကိုဆွေးနွေးဖို့ပြင်ဆင်ပြည့်စွက်တာဒါမှမဟုတ်ပြန်ရေးတာတွေလုပ်ဖို့ရည်ရွယ်တဲ့အစည်းအဝေးကိုကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ် Republican အောက်လွှတ်တော်မှ Ed Rice ကဖွင့်ပေးပါတယ်။လျှို့ဝှက်ကြံစီချက်ပါတဲ့အတွေ့အယူတွေကိုဖြန့်ဝေပြီးအမျိုးသားလူညွန်ရေးကိုချိန်ချောက်ပြီးတော့လက်နက်လိုအသုံးပြုနေတဲ့သတင်းတွေကိုတံပြန်ချေပဖို့အမေရိကန်နိုင်ငံတကာဆက်သွယ်ရေးပြုပြင်ပြောင်းလဲမှုဥပဒေလိုအမည်ပေးထားတဲ့ဥပဒေကိုလိုအပ်တဲ့အကြောင်းကော်မတီဥက္ကဋ္ဌ Mr. Rice ကပြောပါတယ်။လက်ရှိမှာတည်ကြလွတ်လပ်တဲ့အစိုးရဖွဲ့စည်းတစ်ခုဖြစ်တဲ့အတန်းလင်းလုပ်ငန်းအုပ်ချုပ်ရေးဘုတ်အဖွဲ့ BBG ဟာ VOA American တန်တဲ့ RFA လွတ်လပ်တော်အာရှတန်ပါဝင်အလားတူရေဒီယိုနဲ့ရုပ်သံလွှင့်လုပ်ငန်းတွေကိုကြီးကြပ်နေတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ။
သောချာနေနေခင်တဲ့အစီအစဉ်ကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလွှာတွေကိုထုတ်လင်းတော့မှာပါ။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးနဲ့မကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲအပါအဝင်နောက်ပိုင်းကာလတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့မိတ်ဖက်နိုင်ငံဖြစ်ဆက်ပြီးတော့ကူညီပံ့ပိုးသွားမှာဖြစ်တယ်လို့မနေ့ကနေပြည်တော်ကိုရောက်ရှိလာတဲ့အမေရိကန်ထုနိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောဆိုလိုက်ပါတယ်။ဒါအပြင်ဒေတာရင်းရင်ဆိုင်နေရတဲ့လှစီပြေးဒုက္ခတွေပြဿနာနဲ့ပတ်သက်လို့အမေရိကန်ရဲ့အထူးစိုးရိမ်မကင်းဖြစ်မှုကိုလည်းမြန်မာထိပ်တန်းကောင်းဆောင်တွေနဲ့တွေ့ဆုံရမှာနိုင်ငံသားရေးဝန်ကြီးကအလေးပေးပြောဆိုခဲ့တာကိုဆက်ပြီးတော့နားဆင်ပါရှင်။အမေရိကန်ဒုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းသမ္မတဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်တီထောင်စုလွှတ်တော်နာယကသူရဦးရွှေမန်းတို့နဲ့နေပြည်တော်မှာတခြားစီတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုတွေနဲ့ပတ်သက်လို့မနေ့ကကျင်းပတဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရအမျိုးသမီးမရီဟော့ဖ်ကအခုလိုပြောသွားပါတယ်။
In all of those meetings, he expressed our ongoing support for their democratic reforms and the elections and also raised their
democracy ပြုပြင်ပြောင်းလဲရေးနဲ့ရွေးကောက်ပွဲအတွက် American ပြည်ထောင်စုရဲ့ပံ့ပိုးကူညီမှုတွေဆက်ပြီးရှိနေတယ်ဆိုတာလက်ထောက်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါ့အပြင်ပင်လယ်ပြင်မှာကြောင်တင်နေတဲ့ထောင်နဲ့ချီရဲ့လေဆိပ်ပေးဒုက္ခတွေအရေး American အနေနဲ့အထူးစိုးရိမ်မကင်းဖြစ်နေကြောင်းလည်းပြောခဲ့တာပါ။ရွှေပြောင်းချေချနေသူတွေအဓိကရင်ဆိုင်နေရတဲ့ပြဿနာတွေကိုမြန်မာအစိုးရအနေနဲ့ဖြေရှင်းဖို့လိုအပ်နေတယ်ဆိုတာအပါအဝင်လူမျိုးရေးဘာသာရေးခွဲခြားဆက်ဆံဖို့တွန်းအားပေးခံရတာတွေရခိုင်ပြည်နယ်မှာရိုဟင်ဂျာတွေဟာအကြမ်းဖက်ဖိနှိပ်မှုတွေနဲ့တွေ့ကြုံနေရတာစတာတွေကိုဆွေးနွေးပြောဆိုခဲ့ပါတယ်
ဒါ့အပြင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတည်သူလွတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်မှာတီးခြားတွေ့ဆုံရမှာလဲရွေးကောက်ပွဲနဲ့ရခိုင်ပြည်နယ်အခြေအနေတွေကိုဆွေးနွေးပြောဆိုခဲ့တယ်လို့မရီဟော့ဖ်ကဆိုပါတယ
် He also met with Aung San Suu Kyi as well where he talked about the importance of credible inclusive and transparent elections later this
year American to နိုင်ငံသားရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်တို့နှစ်ဦးစလုံးရဲ့ဆွေးနွေးမှုဟာအကျိုးရှိခဲ့ပါတယ်ဒီနှစ်နောက်ပိုင်းမှာကျင်းပမဲ့ရွေးကောက်ပွဲမှာအရေးပါမဲ့ယုံကြည်စိတ်ချမှုအားလုံးပါဝင်နိုင်မှုထင်သာမြင်သာရှိမှုစတာတွေအပြင်ရခိုင်ပြည်နယ်ကအခြေအနေတွေကိုလည်းပြောဆိုခဲ့ကြပါတယ
်အရှိတောင်အာရှဒေသပင်လယ်ပြင်မှာတောင်တင်နေတဲ့လှေစီးပြေးဒုက္ခသည်ရိုဟင်ဂျာတွေကိုအကူအညီပေးနိုင်ရေး UNHCR ရဲ့ကြိုးပမ်းမှုတွေမှာရှေ့တန်းကနေပါဝင်နိုင်အောင်အမေရိကန်အနေနဲ့ပြင်ဆင်နေတယ်လို့ဗုဒ္ဓဘုနစ်ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာလည်းပြောခွင့်ရအမျိုးသမီးမရီဟော့ဖ်ကအခုလိုပြောပါတယ်
We've already resettled I think more than 1000 Rohingya and we said we're prepared
Rohingya ဦးရေ1000ကျော်လောက် American ပြည်ထောင်စုမှာအခြေချနေထိုင်ခဲ့ပြီးပါပြီ။ဒါအပြင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကစီစဉ်နေတဲ့ကြိုးပမ်းမှုတွေမှာအမေရိကန်အနေနဲ့ဥဆောင်မှုအခန်းကဏ္ဍကနေပါဝင်နိုင်ဖို့ကျမတို့ပြင်ဆင်ထားပြီးပါပြီ။နိုင်ငံပေါင်းစုံပါဝင်ဆောင်ရွက်ဖို့လည်းလိုအပ်ပါတယ်။လေစီပေးဒုက္ခသည်အားလုံးကိုအမေရိကန်တနိုင်ငံတည်းကပဲခေါ်ယူဖို့မဖြစ်နိုင်ဘူးဆိုတာကတော့အထင်ရှားပါပဲ။ဒါပေမဲ့လက်ရှိလေစီပေးဒုက္ခသည်တွေအရေးကူညီဖို့ကြိုးပမ်းဆောင်ရွက်မှုတွေမှာတော့ထိတ်ဆုံးကနေပါဝင်အောင်အမေရိကန်အစိုးရကပြင်ဆင်ထားပါတယ
်ဒီအတော့အတွက်မှာပဲ American Party ကြီးနှစ်ခုစလုံးကလွှတ်တော်အမတ်23ကလည်း ထောင်နဲ့ချီတဲ့လှေစည်းပြေးဒုက္ခသည်ရိုဟင်ဂျာတွေအတွက်အရှိတောင်အာရှပင်လယ်ပြင်ဟာတုတ်တန်တင်ကြိုင်အခြေအနေမျိုးမရောက်အောင်သမ္မတအိုဘားမားအစိုးရအနေနဲ့ကာကွယ်ပေးဖို့တိုက်တွန်းလိုက်ပါတယ်။ဒုနိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံမရောက်ခင်တရက်အလိုမှာအခုလိုတိုက်တွန်းလိုက်တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီစီလိမ့်မှုပြီးတော့အိတ်ဖွင့်ပေးစာပေးပို့ထားတဲ့လွှတ်တော်အမတ်တွေလက်မှတ်ရေးထိုးထားတဲ့စာမှာအကြမ်းဖက်ဖိနှိပ်မှုတွေကနေထွက်ပြေးလာတဲ့လှေစည်းပြေးဒုက္ခသည်တွေကိုအမေရိကန်အနေနဲ့ကယ်ဆယ်ရှာဖွေပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့တိုက်တွန်းထားပါတယ်။အလားတူဥရောပသမဂ္ဂလွှတ်တော်အမတ်တွေကလည်းမြန်မာအစိုးရအနေနဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်နှိမ်ပန်းဖိနှိပ်မှုတွေကိုအဆုံးသတ်ဖို့တောင်းဆိုလိုက်ပါတယ်။ဒါ့အပြင်ထိုင်းနိုင်ငံမှာအစုလိုက်အပြုံလိုက်တည်ဆုံနေတဲ့မွတ်စလင်လူနည်းစုရုပ်အလောင်းတွေကိုတွေ့ရှိခဲ့တာနဲ့ပတ်သက်လို့အရေးယူစုံစမ်းစစ်ဆေးဖို့ထိုင်းအစိုးရကိုဥရောပသမဂ္ဂလွှတ်တော်အမတ်တွေကတိုက်တွန်းထားပါတယ်ရှင
်။ဒေသတွင်းမှာဒီထိတ်တန့်ရောက်သတင်းဖြစ်နေတဲ့လှစည်းပြေးဒုက္ခသည်များပြဿနာနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်မှုတွေဒေသတွင်းပူးပေါင်းဆောင်ရွက်မှုတွေကိုတွေ့နေရတယ်အခုဒီလာမယ့်မေလ29ရက်နေ့ကြာလို့ရှိရင်လည်းထိုင်းနိုင်ငံမှာဒေသတွင်းအစည်းအဝေးတရကျင်းပဖို့ရှိပါတယ်။လှစည်းပြေးဒုက္ခသည်တွေနဲ့ပတ်သက်လို့ချင်းကပ်မှုတွေကတော့မတူပါဘူး။ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံအများစုကတော့ဒါဟာလူသားချင်းစာနာကူညီမှုလိုအပ်ချက်ပြဿနာအနေနဲ့ချင်းကပ်ပါတယ်။ဒေသတွင်းကအချို့နိုင်ငံတွေကတော့ဒီရွှေပြောင်းနေထိုင်သူများဆိုတဲ့ပြဿနာရပ်နဲ့ချင်းကပ်တာတွေ့ရပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံချို့ကတော့ဒါဟာလူကုန်ကူးမှုပြဿနာဆိုပြီးတော့ချင်းကပ်တာတွေ့ရပါတယ်။ဒါကြောင့်မလို့လှစည်းပြေးဒုက္ခသည်များအရေးကိစ္စရဲ့အရင်းမြစ်ဟာဘာလဲ။သရရှင်တွေကရောဘယ်လိုများယူဆပါလဲ။ဒီလာမယ့်စနေညပိုင်းတည်းလေလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိမများလူတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုချုပ်တင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာမိများလူတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023281554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံတွင်တရားမဝင်နေဆက်ဖြတ်ကျော်လူကုန်ကူးသူပေါင်း80ကျော်ကိုဖမ်းဆီးထားပြီးနောက်ထပ်လည်းဆက်ပြီးတော့ရှာဖွေနေတယ်လို့ထိုင်းဆိုရလူသားအရေးမြစ်ဖွံ့ဖြိုးရေးဝန်ကြီးဌာနရဲ့ပြောဆိုချက်ကိုကိုးကားပြီးမြမအလုတ်သမားရေးလှုပ်ဆောင်နေတဲ့အဖွဲ့တွေက VOA ကိုပြောဆိုပါရယ်အပြည့်အစုံကိုတော့မတ်တန်ကီထိုက်ကစူးစီးတင်ပြမှာပါရှင
်ထိုင်းနိုင်ငံနဲ့မလေးရှားနယ်စပ်ထိုင်းဘက်ခြမ်းဆုံခလာခရိုင်တွင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကလူကုန်ကူးခံရသူတွေလူယူဆရသူတွေရဲ့ရုပ်အလောင်းတွေအစုလိုက်အပြုံလိုက်တွေးခဲ့ပြီးနောက်မှာထိုင်းဆိုရကနိုင်ငံတွင်းလူကုန်ကူးမှုကိုရဲ့လူယူဆရသူတွေကိုဖန်ဝရံထုတ်ရှာဖွေဖမ်းဆီးနေတာဖြစ်ပါတယ်စုစုပေါင်းလူကုန်ကူးသူတွေလူယူဆရသူပေါင်း80ကျော်ဖမ်းဆီးထားပြီးဖြစ်တဲ့အကြောင်းထိုင်းဆိုရလူသားချင်းမြေဖွံ့ဖြိုးတိုးတက်ရေးဝန်ကြီးဌာနရဲ့အဆိုကိုကိုးကားပြီးထိုင်းခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအသင်းရဲ့တာဝန်ခံတဦးဖြစ်တဲ့ကိုမိုးဝေကပြောပါတယ
်စုစုပေါင်းအားလုံးဆိုရင်တော့89ယောက်ဖမ်းမိထားပြီ89ယောက်ထဲမှာကျွန်တော်တို့ဒီပြောရတဲ့ကြည့်ရင်ဒီကျွန်တော်တို့မြန်မာလူကိုင်အုတ်ချိုးရင်းမှုတွေပေါ့နော်မြေဒေသခံအုတ်ချိုးရင်းမှုတွေအားလုံး25ရောင်နဲ့ရဲပါဝင်25ရောင်ဒီရေလုံငန်းနဲ့လေပိတ်ရှင်ကအဲ18ရောင်ပြီးလို့ရှိရင်အထောက်ကူပေးတဲ့လူတွေက9ရောင်အားလုံးပေါင်းဆို89ရောင်ဖြစ်ပြီဒါပေမဲ့သူတို့ထပ်ဖန့်ရှိသေးရခင်ဗျာထပ်ဖန့်ရှိသေးဆိုတာတော့ပြီးခဲ့တဲ့နေရာမှာအခုဒီနေရာတော့ကျွန်တော်တို့တည်သလားတော့၄ရောင်ပဲမိသေးဇူလထာနေမှာရဲ၂ရောင်နဲ့ဒီကျွန်တော်တို့ဒီရနောက်မှာတရားတော့အခုလောလောဆယ်ထားပြီးတော့ရဲရရှိကြီးဖြစ်နေဆိုတော့သူတို့ပြီးခဲ့တဲ့ပါကတဲ့ဝင်စစ်စေးမဲ့ပြောတော့အခုဒီသူတို့ဝင်စစ်စေးနေတူပဲဒီဖုံးမကျော်တော့လူသားရင်းနဲ့ဖွံ့ဖြိုးရေးဝန်ကြီးဌာနနဲ့ကျွန်တော်တို့ရဲ့ member လေးကျွန်တော်တို့အရင်ကတည်းကတွဲလို့လာတာလေတွဲလို့လာဆိုတခုခုသူတို့သတင်းချင်လေရပြီဆိုကျွန်တော်တို့အကြောင်းကြားပေးပါခင်ဗျာလိုအပ်လို့ရှိရင်ကျွန်တော်တို့အကူအညီတောင်းရဲကျွန်တော်တို့သွားပြီးတော့ဒီခုနပြောတဲ့ဒီရန်စောင်းခံရလားဒီအဲအတော့ဟောခွဲထုတ်ပေးရတာပေါ့ကျွန်တော်တို့လည်းကြားဆိုရင်လေဖောင်းလေးပါလေးဖြီးပြီးတော့အဲ့လိုမျိုးလေးလုပ်ပေးရမယ
်လူကုန်ကူးသူတွေရဲ့စီစဉ်မှုနဲ့ထိုင်းနိုင်ငံကိုတရားမဝင်နှဲဆက်ဖြတ်ကျော်ပြီးမလေးရှားနိုင်ငံစီသွားရောက်လူကြတဲ့ထောင်နဲ့ချီတဲ့လေစည်းပြေဒုက္ခသည်တွေကိုလည်းရနောင်ဖန်ကနဲ့ဆုံခလာခရိုင်တို့ထဲမှာစကမ်းနေဖွင့်ပြီးထိုင်းဆူရကလက်ခံစောင့်ရှောက်ထားရတာဖြစ်ပါတယ်။လက်တလောထိုင်းနဲ့မလေးရှားနေဆက်ဒေသတလျှောက်မှာတော့လှေစည်းပြေးဒုက္ခသည်တွေထပ်ပြီးရောက်လာမဲ့စိုးရိမ်ချက်ချောင်းရောလက်ရှိစောင့်ရှောက်ထားရတဲ့လှေစည်းပြေးတွေအတွက်ရောလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတယ်လို့လည်းကိုမိုးဝေကပြောပါတယ်။
လုံချိုကြီးကတော့ခုလို့ဆိုကျွန်တော်ထိုင်းဆွေအနေနဲ့သူကဟိုကိုပြည်နယ်လိုက်ဟိုဒီပြည်သူစေလေးကိုဖွဲ့ရတာရှိရလေဒီပြည်သူစေလေးနဲ့လုံချိုကြီးတွေခြားတာရှိရပြီးလို့ရှိရင်ကျွန်တော်တို့မိခင်နဲ့ကလေးဆောင်ချာကြီးမှဆိုတော့ကလေးနဲ့မင်းမျိုးပြည်ပြည်ပဲဆိုတော့သူကလုံချိုကြီးတော့မရှိဘူးတော့မှတောင်းဝန်ကြားလဲအလဲကြားတော့ရှိတာပေါ့နော်ဟိုရင်ပြီးခဲ့တဲ့နေလေးရဆိုရင်ဒီပွဲစားတွေကဒီခြံရှိမှတော့ကားနဲ့ဆောက်ခိုးထုတ်တာအဲ့လောက်တီးကိုကျွန်တော်တို့ချင်းချင်းကြုတ်ဘူးပါအရင်ပြီးခဲ့တဲ့နည်းလေရလေဒီထဲဆိုရကြီးကြက်ကြက်တိမ်မလုံးလို့ပေါ့နော်အခုဒီနေရာတော့မရှိတော့ဘူးအဲ့လိုမျိုးတော့လာလို့မလုံးတော့ဘူးဒီကလေးတွေလည်းအေးဆေးဆေးနေပါခင်ဗျာအခုလုံးလုံးစက်တွေပြီးလို့ရှိရင်ဒီပြည်သူဆဲလေးနဲ့ကိုဒေတာလိုက်ကွင်းစင်းရှောက်ဖွေလေးလာစုံစမ်းစစ်ဆေးနေတာတော့ရှိရဲ့အခုလုံးလုံးစက်ကကိုဝင်လာနိုင်မဲ့ဒီတရေနှစ်ထဲမှာရောင်းနိုင်တဲ့2000ကျော်ဒီကျွန်တော်တို့ခိုင်းနေမြန်မာကြီးနဲ့ချားမှအခုရောင်းနေတဲ့လူ2000ကျော်ရှိနေသေးတယ်အဲ့ဒါဝင်လာလို့စိုးရိမ်နေကြလို့ဒီကြောင့်မို့စောက်ကြည့်နေတာတွေရှိရင်လည်းဒီအားတော့ရနောက်ပဲလာနိုင်နေတာရှိရ
ဒီထဲမှာမျိုးသမီးတွေနဲ့အရွယ်မရောက်သေးသူတွေကိုတော့ထိုင်းစိုးရမိခင်နဲ့ကလေးဆောက်ရှောက်ရေးဌာနကကူညီဆောက်ရှောက်ပေးထားပြီးဒီထဲကမြန်မာနိုင်ငံတဲကလာရောက်ကြသူတွေလို့ယူဆရသူတချို့ကိုလည်းထိုင်းစိုးရမိခင်နဲ့ကလေးဆောက်ရှောက်ရေးဌာနကထိုင်းခြေဆိုင်ရွှေပြောင်းအလုပ်သမားရေးဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအသင်းထံကူညီဆောက်ရှောက်ဖို့လွှဲပြောင်းပေးထားတယ်လို့လည်းကိုမိုးဝေကပြောပါတယ်ရှင်
။မတ်တင်ကြီးထိုက်ပါရှင်။အာရှဖွံ့ဖြိုးရေးဘဏ် ADB ကဖောက်လုပ်မဲ့အာရှလမ်းမကြီးစီမံကိန်းဟာကရင်ပြည်နယ်အတွင်းကဖအံကော့ဂရိတ်နဲ့ကြုံတိုးမြို့နယ်၃ခုကိုဖျက်ပြီးတော့ဖောက်ရမှာဖြစ်တာကြောင့်ဒေသခံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေဆောင်ရွက်ပေးနိုင်ရေးကရင်လူထုတွေရဲ့သဘောထားကိုရယူဖို့ ADB ကတာဝန်ရှိသူတွေဟာကရင်လူမှုအဖွဲ့အစည်း30ခန့်ပါဝင်တဲ့ Karen Peace Support Network နဲ့မေလ20ရက်နေ့ကထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတွေ့ဆုံခဲ့ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကအပြည့်စုံကိုပြောပြမှာပါ
။ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကနေအိမ်တူအထိအာရှလမ်းကိုဖောက်လုပ်ပေးမဲ့စီမံကိန်းအပါအဝင်ဒေသခံတွေကိုအလုပ်အကိုင်ခွင့်လန်းများဖန်တီးပေးမဲ့အာရှဖွံ့ဖြိုးရေးဘဏ်ရဲ့စီမံကိန်းတွေအတွက်ကရင်လူထုအခြေပြုအဖွဲ့အစည်းတွေနဲ့လာရောက်တွေ့ဆုံခဲ့တာပါ။ကရင်ပြည် support network က KHRG ကိုယ်စားလှယ်ကိုဝေလေးက ADB နဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုအခုလိုရှင်းပြပါရစ
ေ။လက်ရှိအခြေအနေကတကယ့်တည်ငြိမ်ချတဲ့အခြေအနေမဟုတ်သေးဘူး။ပဏာမပြစ်ခဲ့ရဆေးရစီလောက်တာပဲရှိသေးတယ်။သူတို့လုပ်တယ်မလုပ်သေးတာလည်းသူတို့စဉ်းစားဖို့လိုတယ်။နောက်ပြီးတော့လည်းသူတို့မလုပ်ခင်မှာရွာသားတွေရုပ်ပြီးရွာသားတွေတွားတွေဆွေးဤတွားတွေဆွေးဤလည်းတွားတွေလိုအပ်လဲ။နောက်ပြီးတော့ဘလို့ဖြစ်ဖြစ်ချင်းနဲ့သူတို့လည်းနားထောင်ဖို့လိုတာပေါ့နော်။အဲ့ဒါကြောင့်သူတို့အနေနဲ့ကျွန်တော်တို့လည်းလာပြီးပြီးတော့ဒီတိုင်ပြည်ရဲ့ဆွေးနွေးတယ်။ကျွန်တော်တို့ရဲ့အမြင်တွေကလည်းသူတို့တတ်နေတဲ့နောက်သူတို့ယူပါပဲ။ကျွန်တော်တို့လိုလာတာကပေဒီဗလော့ပ်မန့်အဲ့လိုမျိုးပေါ့ဖြစ်တူတဲ့မှုရှိမှာကိတဲ့တခုပဲလို့ပေါ့နော်ကျွန်တော်တို့ဖြစ်စီချင်တာကပုလိမီသာမှုရှိတဲ့တာကိုရှိမှုတာကိုခံမှုတော့ဖြစ်စီချင်တာပေါ့နော်နောက်ပြီးတော့လည်းမိမလမ်းမှာဖြစ်စီချင်တယ်မှာတခုခုကကျဲတာပုပြတူတဲ့မှုရှိမှာကိတခုလုံးလို့ရှိရင်သူတို့လုံးရဲ့ရှိမှာကျမလူခွေရေကိုလည်းသူတို့လည်းဖြေစားစီချင်တာပေါ့နော
်မြန်မာနိုင်ငံကရင်ပြည်နယ်မြောက်ပိုင်းမြို့ကနေကော့ဂရိတ်မြို့အထိအာရှလမ်းဖောက်လို့ရေးကိုထိုင်းနိုင်ငံကတိစောက်ပေးခဲ့တဲ့အတွက်ဒီလမ်းမကြီးဟာပြီးစည်းသလောက်ဖြစ်နေပြီးကားငယ်တွေပြေးဆွဲနေကြတာပါအခု ADB ကတော့ကော့ဂရိတ်ဖအံကြုံတိုးမြို့နယ်တွေကိုဖျက်ပြီးအာရှလမ်းမကြီးကိုဖောက်လုပ်ပေးမှဖြစ်ပါတယ်မဖောက်လုပ်ခင်မှာကရင်ပြည်နယ်ရင်းမှာရှိတဲ့လူမှုအခြေပြုအဖွဲ့အစည်းတွေရဲ့သဘောထားတွေကိုလည်းမေးမြန်းခဲ့တာပါလူမှုအခြေပြုအဖွဲ့အစည်းတွေထဲမှာတဘာပောင်ဝင်းကျင်ထိန်းသိမ်းရေးလူအခွင့်ရေးအမျိုးသမီးရေးကျောင်းသားလူငယ်များရေးလူမှုရေးလှုပ်ဆောင်နေတဲ့ကရင်အဖွဲ့အစည်းတွေမြန်မာနိုင်ငံဆေးပညာရှင်များအသင်း BMA စတဲ့အဖွဲ့28ဖွဲ့ကိုကိုစားပြုတဲ့ကရင်ပြည် support network နဲ့တွေ့ဆုံခဲ့တာပါတွေ့ဆုံမှုတွေအတွင်းမှာ ADB ကိုစားပြုသူတွေနဲ့မဲခေါ economic network ကတာဝန်ရှိသူတွေလည်းပါဝင်ပြီးတော့ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းက ADB အနေနဲ့ပထမအကြိမ်တွေ့ဆုံခဲ့ပြီးအာရှလမ်းဖောက်လုပ်ရေးကိုအဓိကထားဆွေးနွေးခဲ့တယ်လို့အခုတစ်ချိန်မှာတော့ကရင်ဒေသခံလူထုတွေအတွက်အလောက်ကန်အခွင့်အလမ်းတွေရရှိရေးနဲ့ပတ်သက်တဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအကြောင်းလာရောက်ဆွေးနွေးကြတာလို့ဆိုပါရယ်လောလောဆယ်မှာတော့ကရင်လူမှုအခြေပြုအဖွဲ့အစည်းတွေစုပေါင်းပြီးသဘောထားတွေထောက်ပြနိုင်ဖို့အတွက်တွဲဆောင်ဆွေးနွေးရအောင်မှဖြစ်တယ်လို့လည်းကိုဝေလေးကဆက်ပြောသွားပါရယ
် TPS and အဖွဲ့ဝင်အစည်းအဝေးတစ်ခုပြန်ထိုင်ပြီးမှပဲကျွန်တော်တို့ကောင်းတဲ့ community တွေကျွန်တော်တို့ပြေးနိုင်ပါလေ
ကရင်ပြည်နယ်အတွင်းမှာကရင်လက်နက်ကိုင်အဖွဲ့အစည်းအနည်းဆုံး၄ဖွဲ့ထက်မနည်းရှိနေပြီးမြန်မာအစိုးရနဲ့အပြစ်ခတ်ရစဲရယူထားပါရယ်ဒါပေမဲ့လည်းခိုင်မာတဲ့အပြစ်ခတ်ရစဲရေးလုပ်နိုင်ဖို့အတွက်လိုအပ်နေသေးကြောင်းကရင်လူမှုအခြေပြုအဖွဲ့အစည်းတွေကရှုမြင်နေကြတာပါကရင်လူမှုအခြေပြုအဖွဲ့အစည်းတွေကတော့ကရင်ပြည်နယ်အတွင်းမှာဖွံ့ဖြိုးရေးစီမံကိန်းတွေလိုအပ်နေပေမဲ့နယ်မြေတည်ငြိမ်အေးချမ်းရေးနဲ့ဒေသခံလူမှုအတွက်လူ့အခွင့်အရေးချိုးဖောက်မှုတွေမဖြစ်စေဖို့ပို့ပြီးတော့လိုအပ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်ရှင်
VOA သတင်းတော့မအေးမှာပါရှင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြပြမှာပါ Ebola လို့ကူးစက်ရောဂါတွေကိုအရေးပေါ်အခြေအနေမှာတုံ့ပြန်နိုင်မဲ့အစီအစဉ်တစ်တခုကို WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကတီထွင်ဆောင်ရွက်နေပါတယ်ဒီအကြောင်း VOA သတင်းတော့ Lisa Shalai ဂျနီဗာမြို့ကနေသတင်းပေးပို့ထားတာကိုနန်းလပိုင်ကပြပြမှာပါရှင်
အနောက်အာဖရိကတိုက်အတွင်းအကြီးမားဆုံးနဲ့အသေးအပြောက်အများဆုံးဖြစ်တဲ့ Ebola ကပ်ရောဂါကြီးကိုကင်တွယ်ဖြေရှင်းခဲ့မှုနဲ့ပတ်သက်လို့သူမကိုရောသူမဦးဆောင်တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကိုပါဝေဖန်ပြောဆိုမှုတွေအပေါ် WHO ညွှန်ကြားရေးမှူးချုပ် Margaret Chan အနေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ
်။ The buck stops with me. As a responsible leader, you need to learn the lessons.
ဒီကိစ္စမှာကျွန်မတာဝန်ရှိပါတယ်။တောင်ဝင်ရှိတဲ့ကောင်းဆောင်အနေနဲ့အမားထဲကသင်ခန်းစာယူပြီးမှန်ကန်တဲ့ပြောင်းလဲမှုတွေကိုလှုပ်ဆောင်ရမှာပါဖြစ်ပေါ်လာမဲ့ကပ်ဘေးတွေအရေးပေါ်ကျန်းမာရေးဆိုင်ရာအခြေအနေတွေကိုဦးဆောင်ဖြေရှင်းဖို့အတွက်ကောင်းမွန်တဲ့အလေအထစနစ်နဲ့ရင်းမြစ်တွေပြည့်စုံတဲ့အဖွဲ့အစည်းအဖြစ်တည်ဆောက်သွားဖို့ကျွန်မတာဝန်ထမ်းချထားပါတယ
် Ebola ရောဂါပိုကူးစက်ပြန့်ပွားမှုကို WHO အနေနဲ့လုံနိုင်စွမ်းမရှိဘူးအလင်းအမြန်ဆောင်ရွက်နိုင်ခြင်းမရှိဘူးဆိုတာကိုလည်းဒေါက်တာချန်ကဝန်ခံပြောကြားလိုက်ပါတယ်အီဘိုလာရောဂါပိုးကူးစက်ပြန့်ပွားမှုဟာလူထုကျန်းမာရေးအတွက်အရေးပေါ်အခြေအနေဖြစ်တယ်ဆိုတာကို2014ခုနှစ်ဩဂုတ်လကျမှဒေါက်တာချန်းကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒါဟာဂီရီနိုင်ငံမှာရောဂါပိုးစတင်တွေ့ရှိပြီး6လအကြာလူမှာကူးစက်ပြန့်ပွားမှုဖြစ်ပြီး9လအကြာမှာကြေညာချက်ထုတ်ပြန်ခဲ့တာပါ။အဲ့ဒီနောက်မှာတော့ Ebola ကပ်ရောဂါဟာလစ်ဘီးယား၊ဆီးရီးယားလီဝန်နဲ့ဂီရီတို့မှာပြန့်နှံ့နေပြီးလူပေါင်း932ဦးလည်းသေဆုံးခဲ့ပြီးဖြစ်ပါတယ်။အခုချိန်ထိ Ebola ရောဂါကြောင့်သေဆုံးသူပေါင်း11,000ကျော်ရှိသွားပြီးဖြစ်ပါတယ်။အခုလှုပ်ဆောင်မဲ့အစီအစဉ်သစ်ဟာမြန်ဆန်မှုပြောင်းလဲနိုင်မှုလင်းမြန်စွာတက်ရောက်နိုင်မှုတို့အတွက်ရည်ရွယ်လှုပ်ဆောင်ထားခြင်းဖြစ်တယ်လို့ဒေါက်တာချန်ကပြောသွားပါတယ်။ဒီအစီအစဉ်သစ်ဟာကမ္ဘာကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးဒီကိစ္စကိုသူမကဓာတ်ရိုက်တာဝန်ယူသွားမှာဖြစ်ပါတယ်လို့လည်းပြောပါတယ်။တကယ်လို့ကမ္ဘာ့ကျန်းမာရေးညီလာခံကခွင့်ပြုရဆိုရင် WHO အနေနဲ့ဒီအစီအစဉ်မှာအသုံးချဖို့အတွက်ဒေါ်လာတန်းတရာကိုလည်းအရေးပေါ်ပန်းနာငွေအဖြစ်ထားရှိသွားမယ်လို့သူကပြောပါတယ
်။ I do not as DG of WHO ever again want to see this organization.
ဒီဖွဲ့စည်းအနေနဲ့ပြင်ဆင်ထားမှုမရှိတဲ့အခြေအနေဝန်ထမ်းမရှိတာအလုပ်လုပ်ဖို့အတွက်ငွေကြေးအလုံလောက်မရှိတာတွေကိုရင်ဆိုင်ရမှာမျိုး WHO ရဲ့အကြီးအကဲတယောက်အနေနဲ့နောက်မှမမြင်တွေ့လို့ပါဘူး။ကျမရှင်းပြခဲ့တယ်လို့ပါပဲဒီပြောင်းလဲလှုပ်ဆောင်မဲ့အစီအစဉ်တစ်ကိုနှစ်ကုန်ပိုင်းမှာပြည့်ပြတ်အောင်လုပ်ချင်ပါတယ်
။အနုဇီဝခန္ဓာရေးရှိတဲ့ယောဂါတွေတိုက်ဖြတ်ရေးအတွက်ပရိဇီဝဆေးအသစ်တွေပေါ်ပေါက်ရေးဟာလည်းတခြားဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စဖြစ်ကြောင်းဒေါက်တာချန်ကကျမရဲ့ညီလာခံမှာပြောသွားပါတယ်။အဲ့ဒီအနုဇီဝခန္ဓာရည်ရှိတဲ့ပုံမားတွေရဲ့ဓာတ်ကို HIV, TB နဲ့တိုက်ဖြတ်ရေးယောဂပိုးတွေကသင့်လူသားတွေအနေနဲ့ခန္ဓာရည်ရှိကြပြီးဖြစ်တယ်လို့လည်းဆိုပါရယ်ဒီအရေးပါတဲ့ပြိပခတွေပြည်လည်ရေးစီမံကိန်းကိုလည်းကျမရဲ့ညီလာခံကြီးကအတိပြုပေးဖို့အတွက်တိုက်တွန်းပြောဆိုသွားမယ်လို့ဒေါက်တာချန်ကပြောပါရယ်ရာသီဥတုပြောင်းလဲမှုကြောင့်ရုတ်တရက်ဖြစ်ပေါ်လာတဲ့ယောဂတွေယောဂဖြစ်ပွားစေတဲ့အကြောင်းအရာတွေတို့သည်မဟုတ်ယောဂတွေစုပြုံပြီးဖြစ်ပွားမှုကသင့်ဖြစ်ဖြစ်ပွားတဲ့ဆီးချိုယောဂနဲ့ကင်ဆာယောဂတွေဖွံ့ဖြိုးဆဲနိုင်ငံအနေနဲ့ခန္ဓာရည်ရှိမဲ့ကျန်းမာရေးဆောင်ရှောက်မှုစနစ်တွေရရှိနိုင်ရေးလှုပ်ဆောင်ဖို့ဒီနီလာခံမှာထောက်ခံမှုရရှိသွားအောင်စ조사ဆောင်ရွက်သွားမယ်လို့ဒေါက်တာချန်ကပြောပါတယ်။နီပေါနိုင်ငံမှာငလင်တန်ခံရသူတွေအတွက်အရေးပေါ်အကူအညီတွေပေးရေးနဲ့ဘဟုအာဖရိကနိုင်ငံအီရတ်၊ဆီးရီးယားနဲ့ယမန်စတဲ့တိုင်းပြည်တွေပြိပခတွေနဲ့အင်ဆိုင်နေရသူတွေကိုလည်း WHO အနေနဲ့အကူအညီတွေပေးသွားမှာဖြစ်ကြောင်းဒေါက်တာချန်ကပြောသွားပါတယ်ရှင်
။နန်းလပိုင်ပါရှင်။တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်တင်ဆက်သွားမှာပါလိုင်းဒိုမီတာ24 32 40တို့ကအပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုတ်လွှင့်သွားမှာပါရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပ
ါကိုဝန်ဆောင်မိခင်မတိုင်းငယ်ရဲ့မှာခဏရေးရှိအောင်လုပ်ထားရင်ဒီ3လတည်းမှာကိုယ်ဆိုင်သူရောကမဖြစ်ဘူးဘုနောက်ဒီကနေ့လာလာနေသွားမှာပါ
ဒါကတော့ကလေးညံရီနောက်ကျမှုနဲ့ပတ်သက်လို့ဘယ်လိုကာကွယ်ရမလဲဆိုတာကိုတင်ပြထားတဲ့ကျန်းမာရေးကဏ္ဍမှာအပြည့်အစုံကြားကြရမှာပါ။ဒါအပြင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ American Indian အသုံးနှုန်းသင်ခန်းစာပို့ချချက်ကိုဒေါ်လှလှတန်းကတင်ဆက်မှာပါရှင်။
တွင်ပြမယ် idiom အသုံးကတော့
The buck stops here
ဆိုတာပဲဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်က
Pass the buck
ကိုပြန်ပြီးကိုကရမယ်ဆိုရင်တော့ဒီနေရာမှာ BUCK buck ကသမင်းဘူး HORN horn ကဥကြိုဆိုတော့ buck horn သမင်းကြိုလို့ဆိုပါတယ်ဒီနေရာမှာ buck horn knife ကသမင်းကြိုလက်ကင်ရှိတဲ့ဓားပါအဲ့ဒီဒါကိုရှေ့အမေရိကန်ကောက်ဘွိုင်ခစ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခိုင်းရမှာအဲ့ဒီကန်တဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြစ် Buckhorn knife တမင်ဂျိုလက်ကန်ရှိတဲ့ဒါကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလို့ဒါဖြစ်ပါတယ်ဒါကြောင့်မို့ Buckhorn အတူကို Buck ဆိုပြီးတော့သုံးတာဖြစ်ပါတယ် idiom အသဘောရတော့တာဝန်ရှိသူတာဝန်ခံသူကိုဆိုလိုပါတယ် The buck stops here ကတော့တာဝန်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှာတာဝန်ရှိတယ်ဆိုတာကိုညီညွန်းပြောဆိုတာဖြစ်ပါတယ်။ဒီအသုံးနာမည်ရလာတာကလည်းအမေရိကန်သမ္မတ Harry S. Truman ကြောင့်ပါ။သူကသူ့ရဲ့ဇပွဲရှိမှာဒီစာသားကိုထောင်ထားတာဖြစ်ပါတယ်။ဆိုလိုတာကတော့နိုင်ငံမှာဖြစ်သမျှဟာနိုင်ငံခေါင်းဆောင်ရဲ့တာဝန်ထားကြောင့်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ။1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတက်တန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်မိကွန်းပြောကြရမှာထိုစဉ်သမ္မတထရူမန်ကဒီအဆုံးကိုညှိနှွမ်းခဲ့ပါလေဒီအဆုံးနဲ့ပတ်သက်လို့ဂျော့ချ်လိုပြတဲ့ဥမာကိုနားဆင်ကြကြရအောင
် The president whoever he is has to decide the buck stops here no one else can do the deciding for him that's his job
သမ္မတဟာဘယ်သူပဲဖြစ်စီဖြစ်စီအဆုံးပြပေးရမယ့်တာဝန်ဟာသူ့မှာပဲရှိပါတယ်။ဘယ်သူကမှသူ့ကိုယ်စားမဆုံးဖြတ်ပေးနိုင်ပါဘူး။အဲ့ဒါသူ့ရဲ့တာဝန်ပါလို့အထိပ္ပယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The president, whoever he is, has to decide the buck stops here. No one else can do the deciding for him. That's his job.
အဆုံးမှာတာဝန်အရှိဆုံးလူကသူပဲလို့ပြောခြင်းရင်ဘယ်လိုပြောမလဲ
The buck stops here
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းတင်ဆက်နေတဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့တနင်္လာနေ့ညရုပ်သံအစီအစဉ်မှာလဲထုတ်လွှင့်တင်ဆက်နေပါတယ်ရှင်အခုတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်မှာပါဒီတစ်ပတ်အတွက်ကလေးညံရီနောက်ကျမှုကာကွယ်ရေးအကြောင်းကိုပြောပြထားပါတယ်ရှင်။ကလေးညံရီဖွံ့ဖြိုးမှုအားနည်းတာမဖြစ်ရအောင်ကာကွယ်နိုင်တာတွေအများကြီးရှိတယ်လို့ကလေးအထုကူတွေကဆိုပါတယ်။အခုလိုကာကွယ်နိုင်ဖို့ကိုဝင်ဆောင်စဉ်ကလေးမွေးချိန်နဲ့ကလေးမွေးပြီးအချိန်ကာလတွေမှာဘာတွေလုပ်ပေးနိုင်ပါသလဲ။ဒီအကြောင်းတွေကိုစေတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောခဒေါက်တာစိုးဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပမခဒေါက်တာဆောင်းရခင်ဗျာကျွန်တော်တို့ပြီးခဲ့တဲ့အပတ်ကတော့ဒီကလေးငယ်တွေညာရင်ညာသွေးဖွံ့ဖြိုးမှုနောက်ကျတာနဲ့ပတ်သက်ပြီးတော့ဖြစ်ရခြင်းဒီအထူးအကြောင်းရင်းတွေပေါ့ဆရာနော်ဒီကာကွယ်နိုင်တဲ့အကြောင်းရင်းတွေကိုပြောပြတဲ့အခါမှာဒီတစ်ခေါက်တော့ဆရာကြီးအခုလိုဒီညာရင်ညာသွေးဖွံ့ဖြိုးမှုနောက်ကျတာမဖြစ်ရအောင်ဘယ်လိုကာကွယ်နိုင်တယ်ဆိုတော့ကျွန်တော်တို့ဆက်ပြောအောင်ဆရာ
အဓိကတော့ဒီကာကွယ်လို့ရတဲ့အကြောင်းတွေအများကြီးရှိပါတယ်ကိုယ်ဝင်စားရှိရတော့နော်ဆိုတော့ဒီကိုယ်ဝင်စားမိခင်ပြုစုဆောင်ဆောင်ရေးအတိုင်းရေးကြည့်ပါပထမကျွန်တော်လည်းဒီမှာဒီယောဂပုံဝင်လာတယ်မဖြစ်အောင်ယူဆရမယ်။ဒါကြောင့်လည်းကျွန်တော်တို့ခုဝက်သက်ကြိုက်တူပေါ့နော်စီမံချက်လုပ်တာပေါ့ဒီကြိုက်တူကိုကိုယ်တော်မိခင်မတိုင်ခင်ကမှခဏရေးရှိအောင်လုပ်ထားရင်ဒီ3လတည်းမှာကြိုက်တူယောဂမဖြစ်ဘူး။ဘုနာဖြစ်ခဲ့မှုလားလားနေသွားနိုင်တာပေါ့။အဲ့တော့ဟာယာပြေဝအောင်မျိုးလိုတဲ့ဟာယာပြေဝအောင်ကျွေးမှုမယ်။ကိုယ်ရဲ့စိတ်သက်တွေကရှင်းလက်သေးချာကုပေါ့
။ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဒီမွေးလာတဲ့အချိန်မှာရောကာကွယ်နိုင်တာနဲ့ပတ်သက်ပြီးတော့ဆက်ရှင်းပြပေးပါလား
။မွေးတဲ့အချိန်မှာရင်မွန်းလာလို့အဲဒီအသက်ရှူအားကိုးအချိန်ကြီးမလုပ်သေးနိုင်တာလို့မဖြစ်အောင်ဘယ်ကိုဝင်တော့ပြင်ရင်လို့ရှင်းရှင်းကမှမွေးရမယ်။အတူတူတော့မွေးမရှင်းမွေးရမယ်စသဖြင့်လုပ်ပြနိုင်လို့ရှင်းတော်တော်လေးကောင်းပါ့
။ဟုတ်ကဲ့ဆရာတော့ဒီခလေးမွေးလာခဲ့ပြီးတဲ့နောက်ပိုင်းပေါ့ဆရာနော်။အဲ့ဒီကာလမှာလည်းဘာတွေအထူးကြိုးစားတယ်လဲ
။မွေးပြီးတဲ့နောက်မှာသားဝါလာတော့ဦးနောက်မျိုးရောက်ဖြစ်တာလို့ဦးနောက်ထဲကိုတွားတဲ့ဒီကြားတဲ့လေသွားတာလို့နော်ဒါလေးမဖြစ်အောင်ကြီးဆိုင်ပြီးတော့ခူတာပြလို့ရပါတယ်။နောက်ကျွန်တော်နိုင်ငံမှာဖြစ်နိုင်တဲ့ဟာပါလဲဆိုလို့ရှိရင်ဒီ iodine ချုပ်တဲ့မှုပေါ့နော်။အဲဒါကရင်းနှီးဆိုလို့ရှိရင်ကာယူရန်ဒေတာတွေရဲ့နောက်ကောင်းမောဒေတာတွေပေါ့နော်။မြေစီလောမှာ iodine ချုပ်နေတဲ့တွေမှာမိခင်တွေမှာ quota တွေဖြစ်တဲ့ကလေးမှာလည်းဒီ iodine ချုပ်တဲ့အတွက်ကြောင့်ဒီညာရေမမီရဲ့ကလေးတွေပေါ့နော်။ဒါမျိုးဖြစ်တာရှိပါတယ်။အခုနောက်ပိုင်းတော့တွေ့နေလာပါတယ်ဘာလို့ဆိုလို့ရှိရင်ကျွန်တော်ကအားလုံးမှာဒီအဝင်းကထားတဲ့စာအုပ်ခတ်သေးတော့ကျွန်တော်ကိုကောင်းလာတော့နော်တွေ့နေလာပါဘာမှလည်းဒီအဝင်းချုပ်တယ်ပြီးဖြစ်တာကစားတော့ကြည့်ရဲခုချင်မှာဟုတ်အခါလေးမွေးရပါဒီအဝင်းတက်ရဲ့ဓာတုခြေတဲ့မူလန်းကောင်းမှာချိုးရက်တွေပါလာတတ်တယ်အဲဒါကြောင့်လည်းအဝင်းချုပ်တယ်အဝဒီဆက်သားရဲ့ဟော်မုန်းပေါ့နော်အဝဒီရဒီဒေရီရဲ့လို့ချုပ်တယ်ဒါရဲ့ဟော်မုန်းကိုဖြစ်စီတာပေါ့ဒါရဲ့ဟော်မုန်းချုပ်တဲ့ရင်းပါးတွေပါလာတတ်ပါအဲ့ဒီနိုင်ငံတွေမှာတော့အင်္ဂလန်လိုနိုင်ငံမျိုးမှာဆိုတော့ကလေးရဲ့3ရက်မှ3ရက်ကနေ9ရက်ကြာမှသူပေါက်ဖြစ်တယ်။မွေးရပါတာပဲဟော်မုန်းထိတာပါသလားပေါ့။ကလေးတိုင်းကိုဖြစ်တယ်။ဒီကမှဒီတာမီးယားဖြစ်ချာခြင်းပိုးတိကျတဲ့စိတ်ဆင်းရဲတွေလုပ်တယ်။လုပ်ပြီးတော့ဒီကလေးကိုစောစီးဟော်မုန်းနဲ့ဖြည့်ပစ်လိုက်တယ်ပေါ့နော်။အဲ့ဒါမျိုးဆိုလို့ရှိရင်လည်းလုံးဝကောင်းသွားနိုင်တာ။ဒါကိုစောစီးမဖြစ်လို့ရှိရင်အနေရှိတာ။အဲ့တော့ဒါမျိုးတော့ကျွန်တော်တို့တနင်္ဂနွေလုံးမှာမလုပ်နိုင်သေးပါဘူး။အခုတချို့နိုင်ငံဆေးကမ်းကြီးတွေမှာတော့ဒီလိုဆောင်မှုကိုပေးနေတာရှိပါတ
ယ်။ဟုတ်ကဲ့ဆရာဒီမွေးပြီးကာလအတွက်နောက်ထပ်ရောကာကွယ်နိုင်ဖို့အတွက်ဂရုစိုက်စရာတွေရှိသလား
။ကလေးအနောက်မေအောင်ဖြစ်တယ်ထိခိုက်မှုရှိတယ်နော်။ဒါမျိုးတွေကတော့ဒီလူစုကျမအစီမံချက်တွေအများကြီးလိုပါတယ်။အနောက်မေအောင်ဖြစ်တဲ့ဆိုနောက်ပိုင်းလုပ်နိုင်တာပါလေ။အနောက်မေအောင်ကာကွယ်ဆေးပေါ့နော်။အခုရောမျိုးဆက်ကာကွယ်ဆေးထိုးပြီးနေတယ်မှာပါပါတယ်။အဲ့လိုပဲအပြင်မှာဝယ်လို့ရတဲ့ဆေးတွေလည်းရှိတယ်။မမေကူးစက်များအနောက်မေအောင်ကာဝယ်ပြီးအဲ့လိုပဲနီမိုကောကောဒီဘက်တီးရတဲ့မျိုးလည်းအနောက်မေအောင်ဖြစ်စေတဲ့ဆော်ရဲမီနဲ့အနောက်မေအောင်ဖြစ်စေအဲ့ဒီကာဝယ်ဈေးလည်းရှိပါတယ်အခုနိုင်ငံတော်ကထိုးပေးနေတဲ့ဘာမျိုးဆက်ကာဝယ်ဈေးမှာတော့ HM Durance ဈေးဆိုတဲ့ဘက်တီးရကိုကာဝယ်နိုင်တာပေါ့နော်နီမိုကောကောအနောက်ရောင်ကိုကာဝယ်ဈေးကိုလည်းကျွန်တော်တို့ရဲ့ပုံမှန်ကာကွယ်ဆေးထိုးစီမံချက်ထဲမှာဖြတ်သွင်းနိုင်လို့ကျွန်တော်စူးစမ်းလေးရှိပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အဓိကတော့ဒီကာကွယ်ဆေးတွေကိုပဲအဓိကအကူအမနီတာရှိကြပါဆရာနော
်ဟုတ်ကဲ့ကာကွယ်ဆေးတွေနဲ့ဒီသင်ပြကြပါနော်ဒီအောင်အောင်မေးရအောင်ဖြစ်လို့ရှင်လည်းဖြစ်တဲ့ကလေးနဲ့ထိတွေ့တာတွေလည်းကျွန်တော်ဆေးချူပေးရပါမယ်
ဟုတ်ကဲ့နောက်တစ်ခုကဆရာရဲ့ဒီအသားဝါယောဂနဲ့ပတ်သက်လို့ရော
ဝေကင်းကကလေးပေါ့ဒီကလေးရဲ့ထိတွေ့ကလေးအောက်တွေမှာစိတ်ပြီးလောင်ပိတ်ထားရတဲ့ကလေးဝါလို့ဝါမှမသိဖြစ်တတ်ပါအသားဝါရကသိညာသွားရင်ကောင်းလေးရောက်သွားပြီးတော့အမကထိခိုက်သွားတယ်။ဒါကြကျွန်တော်ဆောပြီးပို့လို့လည်းပြီးလို့ရှိရင်ဒီမိပြပြီးတော့ကျွန်တော်ကုလို့ရတယ်။တကယ်လို့ဝါဒသိညာလို့ဆိုရင်ကျွန်တော်တွေးလဲတာတွေလုပ်ပြီးလို့ရပါတ
ယ်။ဟုတ်ကဲ့။
အဲ့ဒီမှာကျွန်တော်တန်ရတဲ့သုံးဝင်နိုင်တဲ့ကတော့ G6PD လို့ခေါ်တာပေါ့။ဒီဒင်းနီတွေမှာရှိတဲ့ enzyme ပေါ့။ဒါချုပ်တဲ့လို့ရှိရင်ဒင်းနီတွေအောက်ကွဲမှုရပြီးတော့ဝါဒညာတတ်ပါတယ်။အဲ့ဒါလည်းကျွန်တော်တို့ခုတချို့ဆေးကမ်းတွေမှာတော့ကလေးမျိုးရမယ်ချက်ကျိုးရမှာတခါလေးဆက်လိုက်တယ်ပေါ့နော်ဒီစစ်ပြီးဘယ်လောက်ချုပ်တယ်လဲချုပ်တယ်တိုင်းလည်းလာလာရှိတယ်ဆိုလို့ရှိရင်ဒီကလေးကိုဒေချာစောင့်ကြည့်ရတယ်ဆိုတာကိုသိလာတာပေါ့နိုင်ငံလုံးမှာကျွန်တော်မြင်တော့ screening ပေါ့နော်မျိုးတဲ့ကလေးတိုင်းလုံးတက်တယ်လို့ဖြစ်နေပေါ့နော်ဒီစစ်စီဒီရဲ့အဲ့ဒီတာရက်ဟော်မုန်းရဲ့
ဟုတ်ကဲ့ဆရာန တခါဒီမိကိုငွေတွေတို့ဒီခဲစိတ်တွေတို့အဲ့ဒါနဲ့ပတ်သက်လို့ဟု
တ်ခဲစိတ်ကလည်းအရေးကြီးတာပါပဲသူကဒီဘက်ထရီလုပ်ငန်းမှာဒီခဲငွေတွေရှူတယ်အဲ့လုပ်ငန်းပတ်ဝန်းကျင်မှာပဲခလေးတွေကရှိတယ်သူစင်ကိုင်းရဲ့မှာဆိုလည်းဒီစင်ဦးတွေမှာခဲပါတဲ့စေသုံးတဲ့ပတာအရင်တော့ပါကျွန်တော်လုံးဝကအခြေအနေတော့မသိပါဘူးအခုတော့သုံးနေမှာသုံးပါပါနော်အဲ့လိုခါမျိုးကြလို့ရှိရင်သူကခဲစိတ်တဲ့ကလေးရှိတာအဲ့ခဲစိတ်ကသူ့ရဲ့မှာညားနေလို့ရှိရင်အမောင်ထိကြနိုင်တယ်ဒီထိကြမှုကလည်းတေချာမကုရဲ့အရေးရှိမှတော့အမောင်ကိုထိရတော့ဖြစ်နေမှာ
ဟုတ်ကဲ့ဆရာနောက်ဒီ
ဒီလိုခွေးရတော့မီးလောင်တဲ့အခါပိုင်းမှာတခါလေအများကြီးရှူမိရင်ပြောတာပါဟိုဒီတိုင်းမီးဘုံကမှတုံးတဲ့မီးခွေးကိုရှူပေးတာဆိုလိုတာမဟုတ်ပါဘူ
းဟုတ်ကဲ့ဆရာနောက်တစ်ခုကဆရာကြီးတကယ်လို့ဖြစ်လာခဲ့ပြီဆိုတော့ဒီကုသနိုင်မှုအနေထား
ဟိုတော့ကတော့တကယ်ထိကြကြည့်သွားရင်ဟိုတော့ဆွဲတယ်ဆိုတော့ဆီးနေပြန်ပြီးတော့စာမထိုးနိုင်ပါဘူးအမျိုးရပဲဖြစ်သွားတယ်ပေါ့အဲကြတော့ကောင်းမကြည့်လို့ဖြစ်နိုင်ပေါ့ကျွန်တော်ကဘာပဲလုပ်ပြီးလို့ရလဲဆိုမှဒီညာရေးချွတ်တဲ့တဲ့ကလေးရလဲဒီညာနဲ့ဆိုင်ရင်လောက်ကြနေတဲ့လူဖြစ်နေတာပေါ့အဲမဲ့ဒီကလေးတွေကြလဲလူသားရဲ့ဆန္ဒထောက်ထားမှုနဲ့ကုသမှုတွေသူတို့တက်နေတော့တန်ဖိုးမှုတွေလုပ်ပေးကြအောင်ဖြစ်ပါတယ်ဆိုတော့ဒီကလေးတွေကြတော့တာမန်ကလေးနဲ့အတူတူကြောင်းထားလို့မရဘူးသူတို့အတွက်ဒီကြကြောင်းနေထားပြီးလို့ရတယ်သူတို့တက်နေတော့သူတို့ရဲ့ညာရေးအစ်င့်တန်းလိုက်တင်ပြလို့ရတာဒီတင်ပြရပါလေခြေရင်းနဲ့ပုံတော့တောင်းတရားနေပြီးတော့ဒီလူသားချုပ်ပြနိုင်တဲ့လူသားပြောက်ဖြစ်အောင်တနေ့မှလောက်ချိုးစားလုပ်ပြရပါ
ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမကြီးကဏ္ဍပါရှင်အခုတော့နေဆက်ကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်တော့မှာပါ
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တန်ရင်သားလက်နက်ကန်အဖွဲ့အလုံးပါဝင်မဲ့တန်ရင်သားညီလာခံကိုလာမဲ့ဇွန်လပထမအပတ်မှာKNU ကရဲ့အမျိုးသားထိန်းချုပ်ရာနေမြေထဲမှာကျင်းပပြုလုပ်သွားမှာဖြစ်ပါတယ်။ဥရောပသမဂ္ဂ EU ရဲ့ငွေကြေးထောက်ပံ့မှုအစီအစဉ်နဲ့စစ်ဘေးသင့်ရှမ်းပြည်နယ်အထူးပြုပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်သွားမယ်ဆိုတာနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့မွန်ပြည်နယ်ခီးစဉ်အတွင်ပြောဆိုချက်အပေါ်မွန်နိုင်ငံရေးပါတီတွေနဲ့မွန်လူမှုအဖွဲ့အစည်းတွေကဘလို့အမြင်ရှိပါသလဲဆိုတာတွေကိုကြားကြရမှာပါရှင်
ကျမကနူးပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတနိုင်ငံလုံးအပြည့်ခန့်ရက်စည်ရေးမူကြမ်းနဲ့ပတ်သက်ပြီးတိုင်းရင်းသားအဖွဲ့ NCCT အဖွဲ့ဝင်များအပြင်အခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်မဲ့တိုင်းရင်းသားညီလာခံတရက်ကိုလာမဲ့ဇွန်လပထမအပတ်မှာ KNU ကရင်အမျိုးသားထိန်းချုပ်ရာနေမြေ၄ဝါစခန်းမှာပြုလုပ်ကျင်းပသွားမှာဖြစ်ပါတယ်အဆိုပါပြုလုပ်သွားမဲ့ညီလာခံမှာအပြည့်ခန့်ရက်စည်ရေးမူကြမ်းနဲ့ပတ်သက်ပြီး NCCT အဖွဲ့ကနေတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးခေါင်းဆောင်များထံကိုတင်ပြมาဖြစ်တဲ့အတွက်စာချုပ်နဲ့ပတ်သက်တဲ့အတည်ပြုချက်တစုံတရာမျှော်လင့်တယ်လို့ KNU အထွေထွေတွင်ရေးမှူးဘုဒ္ဓစောကွယ်ထူဝင်းကပြောပါတယ်ပြီးခဲ့တဲ့မေလစာမိုင်းတုန်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့များရဲ့ထိပ်သီးခေါင်းဆောင်တွေကနေ UWSA ဌာနချုပ်ရှိရာပန်ခမ်းမြို့တွင်ကျင်းပခဲ့တဲ့မျက်နှာစုံညီအစည်းအဝေးပြီးတဲ့နောက်ပိုင်းမှာအခုလိုညီလာခံဆက်လက်ကျင်းပတာလည်းဖြစ်ပါတယ်
ဥရောပသမဂ္ဂ EU ရဲ့ငွေကြေးထောက်ပံ့မှုအစီအစဉ်နဲ့ရှမ်းပြည်နယ်အထူးပြုပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဖွံ့ဖြိုးတိုးတက်မှုပုံမှန်အားကောင်းလာစေရေးနဲ့စစ်တမ်းတင့်ဒေတာတွေမှာအသေးစားပြန်လည်ထူထောင်ရေးလုပ်ငန်းတွေ၄နှစ်တာဆောင်ရွက်သွားမယ့်စီမံကိန်းတစ်ရပ်ကိုမေလမကုန်ခင်ရှမ်းပြည်နယ်မှာစတင်လှုပ်ဆောင်သွားမှာဖြစ်ပါတယ်။နိုင်ငံတကာအလုပ်တမဖွဲ့ ILO ကလေးတူငယ်များပြန်လည်ပြုစုပြောထောင်ရေးလုပ်ငန်းစစ်တဲ့ချိုးတဲ့နှစ်ဖွဲ့တိုင်းရင်းတိုင်းငြိမ်းချမ်းရေးအရေးအမြစ်စီမံချက် Ethnic Peace Resources Project အဖွဲ့တို့အပါအဝင်ပါတနာအဖွဲ့အစည်း၅ဖွဲ့တို့ကနေရှမ်းပြည်နယ်တောင်ကြီးမြို့မှာရုံဖွင့်လစ်ပြီးလုပ်ငန်းအကောင့်ထဲပေါ်ရမယ်လို့ EPRP အဖွဲ့ရဲ့စီမံကိန်းညှိနှိုင်းရေးမှူးနိုင်အောင်ဂေါ်ရော့ကပြောပါတယ် Dear Pedrin in a semi pipoya, shammy nebega, a tesa de tapun pew to day long and glazy da a dumpy mune, a din at a malo a basic kaimurego, some gilila, drapun a gladung edigo, piane pusu pewton y long and rego, down you sound your drama lule diabare.
Delun domu dabi pite mumbine mudo mune, winsing doya siado, abidisa aga maha, tatama, sotica, button dake diago, tining a mahachula lango, yaza widia lia, takaduga, boda tatanaro, sanya gong two sound, doctor buego, saka kebare, digong two sound, doctor bue, saka bueguro, siaro ye yokalado, tashia, sanjama, aku mila, sachao yeniga, saka bue, jimpa, keraba. A can now go raw, mumbine, yet let's say windy, a bowing. Zigaba, ukin shrine, chula langon, takadoga, dupa moka chole, day out cabare, siaro doctor, button dake diagaro, mumbine, a tinky a pite, gaba a jisong, a down liane, chowya, leondo mupia jigo, di ta goque, keret, tatana but siaro le piabare. Bigger ebro la nesataya nima, that dog goes angane, waro garo, lizangawa, shire, siaroha, yango mu, a shato win sekama, pianun domu kebare.
Shambi meow by Muse Mandalilan, Bitan Sulama, Jibo, Madan, Lenakin, Tapoiti, and Eregani, Tapoi Yambung, where the Pietan Thuala de Modo Yindigo, Kunkaukan kebare. Mila says Yenina, Ned by Mamuse, Munekukan, Muja, Loy Bangs Lopdong Ja, Galan Bango, Beso, be Kaukan, Kedaba. Dilo kaukan ya ma ka myo sa lai jang wi na taung ga ni nga tei thi kaukan ni de lo ka sia zai nong ga pyo ba de taung plong tat phwe ni ne ga ro 2014 2015 twin thu sit twe mya pya la de lo apwe ye yan bo ngwe twa kaukan ya da lo pyan cha ye a ya shi bo ji ta ai jaw ga pyo ba de
Zola niya ni ma cha yao me dutia ajen ye khan emyo da ni go sitwe myo ma myo khan nwe ga usang bi sisi ka ka jen pa po sisi ni ja ba de. Dila sakkhune ya ni ga sikkei ro min jang ma jen pa re siwe ma myo khan nwe ga akulu song pya khe ja ra phit bi. Yaha no re apa wen ye khan emyo da ni jen pa ye usang komiti dukhu go le. Eri siwe ma phwet si khe ja ba de. Ye khan emyo da ni go tiya wen jen pa nai ye atwa pi ne win ji chung ne komiti win nwe ma cha de. မိကတွဲဆုံခဲ့တဲ့အခါရခိုင်အမျိုးသားနဲ့ကျင်းပဖို့အတွက်ပြည်နယ်ဝင်ကြီးချုပ်ဦးမောင်မောင်ကစက်သိန်းတရာကူညီဖို့ကန့်လန့်ထားတယ်လို့လည်းကော်မတီဝင်တွေကပြောပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထောအောင်ဆန်းစုကြည်ဟာမေလ17ရက်နေ့နဲ့စက်9ရက်နေ့တွင်မှာ
မွန်ပြည်နယ်ခီးစဉ်မှာမဲဆွယ်စည်းရုံးရဲ့ခီးစဉ်ခဲ့ပါတယ်။မွန်လူမှုအဖွဲ့အစည်းတွေကဘလို့အမြင်သဘောထားတွေရှိနေတယ်လဲဆိုတာကိုမင်းရင်စနေရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေခုလိုတင်ဆက်ပေးထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတော်အောင်ဆန်းစုကြည်အနေနဲ့အန်ဒီဖွဲ့ချုပ်ဟာပြည်ထောင်စုပါတီလို့မွန်ပြည်နယ်ခီးစဉ်မှာမွန်ပြည်သူတွေကိုခုလိုပြောဆို ါတယ်ကျမတို့မျိုးသားဒီမိုကရေစီဖွဲ့ချုပ်ဆိုရင်တချို့ကဒါဗမာပါတီလို့ပြောကြပါတယ်ကျမတို့ကတော့တခါမှဗမာပါတီလို့မခံယူခဲ့ပါဘူးပြည်ထောင်စုပါတီပြည်ထောင်စုကိုယုံကြည်တဲ့ပါတီ
အန်လဒီပါတီဟာဗမာလူမျိုးတွေကိုအခြေခံထားတဲ့ပါတီဖြစ်ပြီးတော့လာမယ့်ရွေးကောက်ပွဲမှာအန်လဒီပါတီတန်အနိုင်ရခဲ့မယ်ဆိုရင်လည်းတပါတီကြီးစိုးတဲ့စနစ်ကိုဆက်သွားမယ့်အနေအထားမျိုးကိုလက်မခံဘူးလို့မွန်လူမှုအဖွဲ့အစည်းကတက်ကြွလှုပ်ရှားသူဂိုမင်းမင်းနွယ်ကသူ့အမြင်ကိုခုလိုပြောပါတယ်
တို့ပါတီထိုးတဲ့နိုင်လည်းအခုပြည်ထောင်စုပါတီနိုင်ရတယ်လို့ပဲတပါတီပဲကြီးစိုးတဲ့စနစ်ကိုပဲဆက်သွားတဲ့အနေအထားမျိုးဖြစ်တယ်မို့လို့ကျွန်တော်တို့ကလက်မခံဘူး
တော်အောင်ဆန်းစုကြည်နေနဲ့တိုင်းရင်းသားပါတီတွေနဲ့တွေ့ဆုံတဲ့အခါမှာလည်းလူမျိုးရေးကိုကြောင်းပြပြီးတော့မဲဆွေစည်းရုံးတာမျိုးမလုပ်ဘူးပြောဆိုခဲ့ပေမဲ့မွန်ပါတီတွေအနေနဲ့ကတော့မွန်ပါသာလူပဲဆက်လက်ရှင်းလင်းစည်းရုံးသွားရမယ်လို့မွန်မျိုးသားပါတီရဲ့အသွေးအမှုတက်နိုင်စိုးမြင့်ကပြောပါတယ်
ကျွန်တော်တို့မွန်မျိုးသားပါတီအခုကျွန်တော်တို့နယ်စည်းရုံးရေးဆင်းတဲ့ပါတီဖွဲ့စည်းပုံလို့လည်းစည်းလက်ဆက်ဆက်ဆက်ရှာကြတယ်မွန်ရော်တွေသွားတဲ့အခါကျမွန်လိုပဲပြောဆိုပါတယ်မွန်လိုပြောတဲ့တရားရုံးနဲ့နားလေမွန်ကြည့်ရတယ်မွန်လိုပဲရှင်းလင်းရှင်းလုပ်ခဲ့တယ်
လက်ရှိမျိုးရာဒီမိုကရေစီဖွဲ့ချုပ်အနေနဲ့မဟာမိတ်ရေးရာပိုင်းမှာပွေလင်းမြင်သာမှုအားနည်းနေတယ်လို့မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီဝင်တူကသူ့အမည်ကိုမွန်ဘာသာနဲ့ခုလိုပြောပါတယ
်ခုလိုပုံညတော့ချောက်ပေါင်းအခွန်ကွန်ဒန်ရင်တက်မဟာမိတ်တော့ကို
အန်လက်ဒီဖွဲ့ချုပ်ကတိုင်းဒေသမဟာမိတ်ခန်းကဏ္ဍမှာပေါ်ဆောင်နိုင်ဖို့အားနည်းနေတုံးပဲလို့မြင်တယ်90ရွေးကောက်ပွဲတုန်းကလည်းတိုင်းဒေသဒေတာမှာဝင်မပြိုင်ဘူးလို့ပြောတယ်ပြီးတော့ကတိဖြတ်ပြီးတော့ဝင်ပြိုင်တယ် နောက်ထပ်ချက်အခြေခံဥပဒေမပြင်းရင်2024ခုနှစ်ပြည်ညင်2024ရွေးကောက်ပွဲမဝင်ဘူးဆိုပြီးတိုင်းဒေသမိတ်ဖက်ပါတီတွေကိုပြောတယ်2024ကြားဖြတ်ရွေးကောက်ပွဲမှာဝင်လိုက်ပြန်ရောဒါကိုထောက်ကြည့်ရင်တိုင်းဒေသတွေပေါ်သဘောထားမမှန်သေးဘူးလို့ပြောလို့ရတယ်ဆိုပြီးမွန်မာဒါနဲ့ပြောဆိုသွားတာပါတိုင်းဒေသကိုစားပြုကိုယ်စားလှယ်တွေနဲ့ပြည်သူ့လှုပ်တော်ကိုယ်စားလှယ်တွေကနေလှုပ်တော်အတွင်းထိန်းက ပါတယ်ခင်ဗျာ
ဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာကြောက်မီသွေးတုံးတက်အားပေးစက်ရုံစီမံကိန်းအကောင့်ထဲပို့ဖို့အတွက်ကုမ္ပဏီတာဝန်ရှိသူတွေနဲ့ပြည်နယ်ဝန်ကြီးချုပ်ကိုယ်တိုင်ဒေသခံတွေနဲ့တွေ့ဆုံပြီးစီမံကိန်းနဲ့ပတ်သက်တဲ့အခြေအနေတွေကိုခြားပြခဲ့ပါတယ်ဒီစီမံကိန်းဟာရခိုင်ပြည်နယ်အတွက်တဘာဝဆိုးကျိုးတွေအပြင်အသက်အန္တရာယ်ကိုပါထိခိုက်စေတဲ့အတွက်ဒေသခံတွေအနေနဲ့လက်မခံဘူးလို့လည်းဆိုပါတယ်ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားစားရမှာပါရှင်
ကျောင်းမေသိဆုံးတရားပဲစီမံကိန်းတည်ဆုံပွဲကိုတာရောက်ခဲ့သူတို့ဖြစ်တဲ့ကျောက်ဖြူဒေသခံကိုထွန့်ကြေကတော့စီမံကိန်းကိုလက်မခံသန်းဘူးလို့သူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်ဆိုင်မမရှိတဲ့ကျောင်းကြီးတွေကိုဒီဆိုင်မပြာချပြီးတော့မှဆိုင်ကြီးကိုမိရှိမယ်ဒီဆိုင်ကြီးမျိုးကြတော့ဘယ်မှာဟိုလက်ခံဖို့မသိတဲ့အခြေအနေတွေနေလာလို့
ကျောင်းမေသိဆိုင်ရုံစီမံကိန်းကိုလုပ်မယ်ဆိုရင်ဒေသအတွက်မှာလေယာဉ်မြေသိမ်းဆည်းမှုတွေအပါအဝင်တဘာဝပတ်ဝန်းကျင်ပြည့်စုံမှုတွေရှိလာနိုင်မယ်လို့ကျောက်ဖြူမြို့ကလူမှုရေးလုပ်ငန်းတွေလှုပ်ဆောင်နေသူတို့ဖြစ်တဲ့ဆရာထွန့်လွန်ကသူ့အမြင်ကိုအခုလိုပြောပါတယ်
ကျောင်းမေသိဆိုင်ဒီနေ့ညမှာတကယ်ကြီးစောင်းနေတော့ဒါကအေးကလေးစောင်းနေတဲ့ဆောင်ကြမှာပြင်ရမယ်ဘယ်လိုကျွန်တော်တို့ကရှိတဲ့ဒီရိုးတွေတကယ်တော့နေရတဲ့အများကြီးပြည့်စည်နေနိုင်တယ်ဒီတဲ့ရုံကလေဒီအများကြီးတုံးတယ်ဒီအများကြီးတုံးတဲ့ဆောင်ကြတော့စနေယူဆက်မှာလားဒါမှမဟုတ်ဒီအောင်တိုင်းဒီနေ့ပြောင်းပြီးတော့ဆက်မှာလားဒီလိုကံတွေဆောင်ရတဲ့ကျွန်တော်ဒီမှာရှိတဲ့အေရီယာကြီးအများကြီးချင်းချင်းပါတဲ့တဘာဝပေါင်းကျင်ရတဲ့အချိန်မှာလည်းအဲ့ဒီကံမျိုးပ
ြဆောင်ရုံကထွက်လာတဲ့ကာပွင့်တွေကြောင့်တဘာဝပဲဝန်းကျင်တွေကိုထိခိုက်တဲ့အပြင်လူတွေကိုပါထိခိုက်မှာကိုဒေသခံတွေစုရင်နေကြတယ်လို့လည်းဆရာထွန်းလန်ကစပြောပါတယ်
ကျွန်မတို့စတူဒီယိုကပါတော့သူတို့ရမ်းလိုက်တဲ့ဒီလိုတွေစမ်းပါလို့ချစ်ချစ်စီပါတဲ့အားလေးတွေအများကြီးပါ
မွေသိဆုံးဒါပဲစီမံကိန်းကိုကြောက်ဖြူမျိုးနဲ့အလေးတင်ကြွရနိုင်မှာတည်ဆောက်မှာဖြစ်သလိုစီမံကိန်းအတွက်ကုန်ကြမဲ့အမေရိကန်ဒေါ်လာသန်း 2,500 ခန့်ကိုကိုရီးယားဒေဝူအင်တာနက်ရှင်နယ်ကုမ္ပဏီနဲ့ MCN ကုမ္ပဏီလီမိတက်တို့ကအကျိုးတူပူးပေါင်းထိဝံပြီးအေဒီစယုံကလဲဆိုင်ဝေးမီကာဝက်1,300ကျော်ထုတ်လုပ်ပြီးပြည်တွင်းမှာအသုံးပြုသွားမှာဖြစ်ပါတယ်
ခုသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်တိုင်းရင်းသားလက်နက်ကန်အဖွဲ့အားလုံးပါဝင်မဲ့တိုင်းရင်းသားညီလာခံတရက်ကိုလာမဲ့စွန်လပထမအပတ်မှာ KNU ကရင်မျိုးသားထိန်းချုပ်ရနေမြေလေးဝါစခန်းမှာပြုလုပ်ကျင်းပသွားမှာဖြစ်ပါတယ်ဥရောပသမဂ္ဂ EU ရဲ့ငွေကြေးထောက်ပံ့မှုအစီအစဉ်နဲ့ရှမ်းပြည်နယ်အထူးပြုပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဖွံ့ဖြိုးတိုးတက်မှုပုံမှန်အားကောင်းလာစေရေးနဲ့စစ်တမ်းတင်ဒေသတွေမှာအသေးစားပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုမေလမကုန်ခင်ရှမ်းပြည်နယ်မှာစတင်လှုပ်ဆောင်သွားမှာဖြစ်ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တောက်ကြနေနေနဲ့ခင်းအတွက်တရင်သတင်းလွှာအစီအစဉ်ပါရှင်။ဒီကနေ့တောက်ကြနေညပိုင်းမှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆောင်လင်အမေရိကန်တခွင်းတိတ်ပန်နဲ့နီးပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သောတာရှင်များခင်ဗျာ။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကမ္ဘောဒီးယားနိုင်ငံမှာငှက်ဖျားရောဂါထိန်းချုပ်ရေးလှုပ်ဆောင်ရမှာတိုးတက်မှုတွေရှိခဲ့တယ်ဆိုပေမဲ့ဒီကိစ္စဟာကျန်းမာရေးဝန်ကြီးဌာနဒေတာတွေမှာနေထိုင်ကြတဲ့ပြည်သူတွေနဲ့နိုင်ငံတကာအတိုင်းအဝန်အတွက်တော့ရေးပါနေစေဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဝီလျံ E. Dot ကကမ္ဘောဒီးယား Herald သတင်းစာမှာရေးသားလိုက်ပါတယ်။ငှက်ဖျားရောဂါဟာကမ္ဘောဒီးယားနိုင်ငံစီးပွားရေးအတွက်ဝင်ထုတ်ဝင်ပို့ဖြစ်နေစေဖြစ်တယ်လို့အလုပ်သမားတွေရဲ့ကုန်ထုတ်စွမ်းဟာရော့ကျတာ၊ကျောင်းတက်သူဥယျာဉ်နေပါတာ၊ငှက်ဖျားရောဂါကုသဖို့အတွက်အပုံငွေသုံးဆွဲရတာအစရှိတဲ့ဗက်ပေါင်းစုံကတက်ရောက်မှုတွေဖြစ်စေပါတယ်လို့တာမကြီး.ကမှတ်ချက်ပြုထားပါတယ်။ကလေးငယ်တွေတည်ဆုံးမှုဖြစ်ရတဲ့အထက်မှာငှက်ဖျားရောဂါဟာအဓိကအကြောင်းအရာဖြစ်နေစေရှိပြီးကမ္ဘာအနှံ့မှာဒီရောဂါကြောင့်နေ့စဉ်ကလေးတစ်ထောင်ကျော်တည်ဆုံးနေရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့2014ခုနှစ်အတွက်ကမ္ဘာ့ငှက်ဖျားရောဂါအစီရင်ခံစာအရကမ္ဘောဒီးယားနိုင်ငံမှာငှက်ဖျားရောဂါဖြစ်ပွားမှု9000ရှိနေရာကနေ2010နဲ့2013ခုနှစ်တွေအတွင်း21000နီးပါးလောက်ထိကျဆင်းသွားခဲ့တယ်လို့ဆိုပါတယ်။ဆေးချေနှောင်တွေကြဲကြဲပြန့်ပြန့်ဖြန့်ဝေပေးနိုင်ခဲ့တာကြောင့်လည်းတည်ဆုံးသူအရေးအတွက်ရော့ကျသွားခဲ့တယ်လို့ဆိုပါတယ်။က Cambodia Suya Hadi Kisao, Tete Chua Kuni, Topamu Pigare. Dikesane do the cha ye you losa muria, Natown Nasang Nagune Yama, Cambodia Nanga and Dwin, Nepia Yoga, Loa, Nipia Kinsiame Sure Jama Yuni Tanaye, Amuda, Nepia Yoga, Pabio Yi Mahabiae, Dzi de Bank Bare Luta Majiga Yi Dabare. Leshi losa on the muria, chichu de lu, Cambodia being a suya and ine, she sepido, nepia yoga, tepe longa and dwe, yimidi, don't cha ye, ayon sight, losa mu dwe, genudo, nine, abbe jimare, lu, machapu, tabare. So then puanyare, chego, topia yame soin, a cinemide, nepia yoga, gagos hiri, she need a kisabe, pide, lule suare. Daha, yuje, omien pimio se yego, chinchao nibare. American bidonzu, suya and inele, natown, nasang, agune. Cambodia Nangama, Nepia Yoga, Loma, Kinsin Ye, Cambodia Suyane, Bubong Sawyer Nemugu, Tamaji, Totka, Chichu Labare. Natang Nagunika Sabi, American Pidonzuye, Nanganga, Pumpyomu Agency, USAID Ne. American Pidonzu Yoga, Kawayene, Tencho Ye, Bhutanaruga, Tamaraye, Nepia Yoga, Leumu Yayu Ye, Si Sin, Accounte Pore Nine, Nepia Yoga Jang, Lute Somu Yoja Yegu, Sawyer Nibare. USAID Ye, Kunine Pilote, Nepia yoga, Kawayene, Tencho ye simangiha, Nepia yoga, Kuda, Bimugu, Pomo Tiamu Shizio, Lu Puesine, Seyon, Sigani, Saint Dani, Yidurigo, Mintin, Piniare. Jiwarima, Sechin onigo, Napan and Yama, Telue, Tomopu, and Pina Bide, Kisama, Dida Rin, Lumu, Daiwan, Chibu, Pinaine, Tidri, Samuemurigale, Yibare, Sure Chegu, Taupiavare. American Pilanzu Nine, Nepia yoga, Tepia Yima, Along Bawin, Samuejama, Pide, Lu Yongi Tarejao,
တမကြီးတော့ကပြောဆိုသွားကြောင်းပါခင်ဗျာအခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်
ဗာမီစ်.voanews.com ဖြစ်ပါတယ်ရှင်ဗီအိုအေမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုတင်ပြဖို့ချိန်ရောက်ပါပြီကိုကျော်ကျော်သိန်းကပြောပြမှာပါရှင်ခြေတော်ချော်တီတော့ပင်လယ်ပြင်ထဲမှာလှေတွေနဲ့မျောနေပွဲရှိတဲ့ထောက်မုံးများစွာသောလှေစီးပြေးဒုက္ခသည်တွေကိုရှာဖွေခဲ့တင်ဖို့မလေးရှားအစိုးရကရည်ရွယ်ကိုညွှန်ကြားထားလိုက်ပါပြီအသက်တွေမဆုံးရှုံးအောင်မိမိတ ဒုက္ခရောက်နေတဲ့အမျိုးသားအမျိုးသမီးနဲ့ကလေးတွေကိုယာယီခိုလုံဝင်ပေးဖို့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေသဘောတူခဲ့ကြပြီးနောက်တစ်ရက်မှာပဲအခုလိုစပြီးတော့လှူဆောင်တာပါ။ဆီးရီးယားဆိုရထိန်းချုပ်ထားတဲ့အထက်မှာနောက်ဆုံးကြံနေသေးတဲ့ဆီးရီးယားနဲ့အီရတ်အကြားကနက်ဇက်ဂိတ်ကိုအစ္စလာမ်စစ်သွေးကြွ IS အဖွဲ့ကတင်လက်ပြီးလို့လေလာဆောင်ကြည့်သူတွေကပြောပါတယ်။ Alternative နက်ဇက်ဂိတ်ကနေဆီးရီးယားဆိုရတပ်တွေထွက်ပြေးသွားပြီး IS တွေကစခန်းကိုတင်လက်ပြီးလို့ပြည်တွင်ခြေဆိုင်ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေလာရေးအဖွဲ့ကပြောတာပါ။ပါမိုင်ရာရှီယောမျိုးကိုတင်ပြီးတဲ့နောက် IS တွေဟာဆီးရီးယားနိုင်ငံထောက်ဝက်လောက်ကိုတင်ပိုက်ထားပြီးလို့လေလာဆောင်ကြည့်သူတွေကပြောပါတယ်။ယူကရိန်းပြည်ပခန့်မှာပါဝင်တဲ့နှစ်ပတ်စလုံးဟာအပြည့်အစုံရေးသဘောတူညီချက်မှာပါတဲ့အချက်တွေကိုချိုးဖောက်ခဲ့ကြတယ်လို့ဥရောပသမဂ္ဂလူညုံရင်းနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကကြာတာပရိနေမှာပြောပါတယ်။အမေရိကန်သမ္မတဘရောက်ဥဘာမာကတူရကီနိုင်ငံကိုမြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့ဝင်မဟုတ်တဲ့အဓိကမဟာမိတ်နိုင်ငံတစ်ခုဖြစ်သတ်မှတ်ကြောင်းကြာတာပရိနေမှာကြေညာလိုက်ပါတယ်။2012ခုနှစ်အာရဗ်နွေဦးလူထုအုံကြွမှုဖြစ်ပြီးတဲ့နောက်တူရကီမှာဒီမိုကရေစီပြည်ပြင်ပြောင်းလဲရေလှုပ်လာတာကိုသမ္မတဥပမာကအကြည့်ကျူးပြောဆိုပါတယ်။ရီမင်နိုင်ငံမှာဟူဒီတပုံတွင်နဲ့ဖြစ်နေတဲ့ပြည်ပခါတွေအတွင်းနိုင်ငံတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့ရီမင်နိုင်ငံသားယာပေါင်းများစွာအတွက်လူသားချင်းစာနာတဲ့အကူအညီတွေကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာအမင်းကြီးယုံကကြာတာပရိနေမှာပြောပါတယ်။တနင်္ဂနွေနေ့ထိအပြည့်အဖို့သဘောတူထားတာကိုခွင့်ကောင်းယူပြီးစာနာမျိုးမှာခိုလုံနေကြတဲ့ရီမင်ဒုက္ခသည်တွေကို UNHCR ကအကူအညီတွေပေးပို့တာပါခင်ဗျာ။
တရင်ချင်းချုပ်ကိုကိုချော့ချော့သိန်းကပြပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစော်ဝင်းလိုက်ပါရှင်အင်ဂျင်နီယာကတော့ဂျင်မီကွတ်ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာပါရှင်နားဆင်ကြတဲ့တော်ရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မအင်ဂျင်နိုင်ပါThank you.
This program has come to you from the Voice of America, Washington.